Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များရှင် VOA American တန်ရဲ2018ခုနှစ်စက်တင်ဘာလ4ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်သွားပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုမက်ဆူမွန်နဲ့အတူကြီးညာပေးသွားမှာပါဒီ American တရားရုံးချုပ်တရားသူကြီးဖြစ်ရာထားခံရတဲ့ Brett Kavanaugh ကိုအတည်ပြုခံရမယ်အထက်လွှတ်တော်ကြားနာစစ်ဆေးပွဲတွေအခုစတင်နေပါပြီ။ဟာကာနီကွန်ရက်တီထောင်သူဟာကာလာကြာရှင်နာမကျန်းဖြစ်ပြီးတဲ့နောက်တည်ဆုံသွားပြီလို့တာလီဘန်အဖွဲ့ကပြောလိုက်ပါတယ်။ဒီလိုထက်တဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆင်ရမှာကတော့ Writer သတင်းဌာနကမြန်မာသတင်းတောင်နှုတ်ကိုတရားရုံးကထောင်ဒဏ်9နှစ်စီအပြစ်ပေးလိုက်တဲ့အတွက်ပြည်ရင်းပြည်ပကဝေဖန်သံတွေထွက်ပေါ်နေတာမှာဒီကနေ့မှလည်းတက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာတွေကအကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေပါတယ်
။ဒီရလပုံမှာနိုင်ငံတကာရဲ့တရားတွေထပ်ပြောလာနိုင်တယ်။အဲဒီဟာကဒီမိုကရေစီအကူအညီပေါ်ပါပုံနည်းပေါ်ပါထိခိုက်နိုင်တယ်ပေါ့နော်။မြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံရေးပေါ်ပါအဲ့ဒါခုဒီပေါ်ပြောဆင်းရမယ်နဲ့ဆက်ဆံရယ်ဝေဖန
်မြန်မာနိုင်ငံသတင်းမီဒီယာကောင်စီဖွဲ့ဝင်ဦးမြင့်ကျော်ပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာတိုင်းသားလက်နက်ကင်တပ်တွေအကြားတိုက်ပွဲတွေကြောင့်ယာနဲ့ချီတဲ့ဒုက္ခသည်တွေထပ်မံထွက်ပြေးနေရတဲ့အကြောင်းရခိုင်ပြည်နယ်အတွင်းမြို့နယ်တော်တော်များများမှာရေချိုခရုကတန်ကောင်ပြားယောဂပိုကုဆတ်ခံနေရတဲ့အကြောင်းမြန်မာနိုင်ငံမှာဒီရက်ပိုင်းအတွင်း73စီဈေးနှုန်းတွေမြင့်တက်လာနေတဲ့အတွက်ရင်မောင်းလုပ်ငန်းတွေအပါအဝင်73စီလုပ်ငန်းတွေအခက်အခဲကြုံနေရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွက်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုတင်ဆက်သွားမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်ဆုမွန်တို့ကပြောပြပေးပါရှင်။
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ရာထားခံရတဲ့ Brett Kavanaugh ဟာသူ့ကိုအတည်ပြုခံရမယ့်အထက်လွှတ်တော်ကြားနာပွဲအတွင်းတရားရုံးချုပ်အနေနဲ့ဆုံးဖြတ်ချက်ချရမယ့်ကိစ္စဒီမှာဘက်လက်မှာမဟုတ်ကြောင်းထွက်ဆိုဖို့အစဉ်သင့်ဖြစ်နေပါပြီ။ဒီကြားနာပွဲစတင်တဲ့အချိန်ပြောကြားမယ့်ဖွင့်မင်ကုန်းထဲမှာတရားသူကြီးကောင်တူဆိုတာဘက်မလိုက်ပဲဆုံးဖြတ်ရမှာဖြစ်တယ်လို့ဘသူကိုပဲဖြစ်ဖြစ်ဘယ်မူဝါဒအပေါ်မှာပဲဖြစ်ဖြစ်ကြားနေပြီးဘက်မလိုက်ပဲစီရင်ဆုံးဖြတ်သူဖြစ်ရမယ်လို့အင်ဘီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ Kavanaugh ဟာ conservative အများစုပါဝင်တဲ့နိုင်ငံအမြင့်ဆုံးတရားရုံးချုပ်ကိုဥဆောင်မဲ့ပေးလိမ့်မယ်လို့ယုံကြည်ထားတာပါဒီကနေ့ကြားနာပွဲအတွင်းမှာတော့သတိသားဖြစ်ချရေးပါဝင်လိမ့်နေချက်ခင်တွေရဲ့အခွင့်အရေးသမ္မတရဲ့အခွင့်အဏာစတာတွေအပြင်တခြားအကြောင်းအရာပေါင်းစုံနဲ့ပတ်သက်လို့သူ့ရဲ့သဘောထားနဲ့ပတ်သက်ပြီးပြင်းထန်ခက်ခဲတဲ့မေးခွန်းတွေကိုရင်ဆိုင်ရနိုင်ပါတယ်အဖွဲ့ဝင်ကိုဦးပါဝင်တဲ့တရားရုံးချုပ်မှာအခုလအတွင်းကေဗနာကိုအတည်ပြုခံရနိုင်ရေးအင်ဗီရောကမျှော်လင့်ထားတာပါတကယ်လို့သူ့ကိုအတီးပြုခန့်ပြီးရင်တော့ယာရုကအနားယူသွားတဲ့တရားသူကြီးအန်တိုနီကနေဒီနေရာမှာအစားထိုးခန့်မှာဖြစ်ပြီးတော့လာမယ့်အော်တိုဘာလ၁ရက်နေ့မှာစတင်မဲ့တရားရုံးချုပ်သက်သန်းသစ်ကာလမှာစတင်တာဝန်ထမ်းဆောင်ရမှာပါတကယ်လို့ Republican 50တရားလုံးကထောက်ခံမဲ့ပြီးပြီးတော့အတီးပြုပေးမယ်ဆိုရင် Kavanaugh ဟာတရားရုံးချုပ်ရဲ့114ရက်မြောက်တရားသူကြီးဖြစ်လာမှာပါ Democratic ကတော့ Kavanaugh ကိုယာရုခန့်ဖို့တခဲနဲ့ဆန့်ကျင်မဲ့ပြီးသွားမယ်လို့မျှော်လင့်ရပါတယ်
တဘုံနေထိန်းချုပ်ထားတဲ့အိပလစ်ပြည်နယ်ကိုပြန်သိမ်းယူရေးစီးရီးယားရဲ့စစ်ဆေးရေးပေါ်မှာထောက်ခံကြောင်းရုရှားကဒီကနေ့ပြောဆိုလိုက်ပါတယ်အိပလစ်ဟာအကြမ်းဖက်ဝါဒခိုးအောင်ရနေရဖြစ်ပြီးတော့စီးရီးယားပြည်ပခအတွက်နိုင်ငံရေးအဖြစ်ရှာရမှာကြန့်ကြာစေတဲ့အကြောင်းဖြစ်ကြောင်းရုရှားအစိုးရပြောခွင့်ရဒမက်ထရီပက်စကော့ကပြောဆိုလိုက်ပါတယ်အိပလစ်ဒေသထဲမှာအကြမ်းဖက်သမားတွေကင်းရှင်းစေလိုတဲ့အကြောင်းတနင်္လာနေ့တုန်းကအီရန်နိုင်ငံသားရေးဝန်ကြီးကလည်းပြောဆိုခဲ့ပါသေးတယ်ဒီအိပလစ်ကိုစီးရီးယားပြည်သူတွေရဲ့လက်ထဲပြန်ရောက်စေရမယ့်စီးရီးယားနိုင်ငံတွင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအားထုတ်ဖို့နဲ့ဒုက္ခသည်တွေပြန်လာနိုင်ဖို့ရှေ့တိုးဆောင်ရွက်ရမယ်အကြောင်းစီးရီးယားနိုင်ငံကိုရောက်တဲ့အချိန်အီရန်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားကြောင်းအီရန်သတင်းမီဒီယာတွေမှာဖော်ပြပါတယ်အီလစ်ဒေသထဲမှာတော့လူ3သန်းလောက်ရှိပြီးတော့စီးရီးယားစစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်အန္တရာယ်များမှာကိုလည်းကုလသမဂ္ဂကစိုးရိမ်နေပါတယ်စီးရီးယားနိုင်ငံတွင်တဘုံတွေခြေကုပ်ယူထားတဲ့ဒီအီလစ်ပြည်နယ်ကိုတိုက်ခိုက်မဲ့စီးရီးယားရုရှားနဲ့အီရန်တို့အပေါ်မှာအမေရိကန်သမ္မတထရမ့်ကလည်းတတိပေးချက်ထုတ်ပြန်လိုက်ပါတယ်ရှင်
အာဖဂန်နစ္စတန်တာလီဘန်ရဲ့မဟာမိတ်ဖြစ်ပြီးတော့ကြောက်ရွံ့စရာအကောင်းဆုံးဖက်ဖြစ်တဲ့ဟာကန်နီကွန်ရက်တီထောင်သူဟာကာလာကြာရှည်နာမကျန်းဖြစ်ပြီးနောက်တည်ဆုံသွားပြီလို့တာလီဘန်အဖွဲ့ကပြောလိုက်ပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရဇဘီဦးလာမူဂျာဟစ်ကဂျလာလာဒင်ဟာကန်နီတည်ဆုံကြောင်းအတည်ပြုပြောကြားလိုက်ပြီးသူ့ရဲ့ဂျီဟာဒီရုံးကန်လှုပ်ရှားမှုအတွက်ချီးကျူးဂုဏ်ပြုခဲ့တယ်လို့မိသားစုဝင်တွေအတွက်လည်းဝန်ထမ်းကြောင်းဒီကနေ့မှကြေညာချက်ထုတ်ပြောဆိုတာပါ။ဟာကန်နီဟာ1989ခုနှစ်ဒီစီကအရင်ဆိုဗီယက်ပြည်ထောင်စုဟောင်းကိုဆန့်ကျင်တိုက်ထုတ်ခဲ့တဲ့အာဖဂန်ဂျီဟာဒ်တိုက်ပွဲဆင်နွှဲသူပါကွန်မြူနီဝါဒအန်ရီကိုယင်ဆိုင်နေရချိန်မှာရော အစ္စလာမ်တွေရဲ့နေမြေအာဖဂန်နစ္စတန်မှာဒီဘာသာယုံကြည်သက်ဝင်မှုအပေါ်တင်းကြပ်မှုတွေရင်ဆိုင်နေရခြင်းကာလမှာဟက်ကန်နီဆာဟစ်နဲ့မြင့်မြတ်တဲ့မူဂျာဟီဒင်နီဟာမိစ္ဆာဒိဋ္ဌိကွန်မြူနတီကိုဆန့်ကျင်တိုက်ပွဲဝင်ခဲ့ကြတယ်လို့တာလီဘန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီအချိန်ကဆိုဗီယက်ပြည်ထောင်စုကိုဆန့်ကျင်တိုက်ခိုက်နေသူတွေကိုထောက်ပံ့ပေးနေတဲ့အမေရိကန်ဗိုလ်ထောင်လိုင်းအေဂျင်စီ CIA နဲ့လည်းဟက်ကန်နီဟာအလွန်နှီးဆက်သူပါ1990ခုနှစ်တည်းကတာလီဘန်ကြီးအာဏာရလာချိန်မှာတော့သူဟာနေကြတဲ့များဆိုင်ရာဝန်ကြီးဖြစ်လာပြီးတော့ဥဆောင်မှုပေးနေတဲ့ကောင်စီအဖွဲ့ဝင်လည်းဖြစ်လာပါတယ်။အဲဒီနောက်ပိုင်း2000ခုနှစ်မှာအမေရိကန်ပြည်အောင်စုဥဆောင်တဲ့မာမေးအဖွဲ့ကတာလီဘန်တွေကိုအာဏာကဖယ်ရှားပြီးမှသူဟာပါကစ္စတန်မှာထွက်ပြေးတင်းရှောင်နေရပါတယ်။ဟာကာနီကွင်းရင်ဟာအာဖဂန်နစ္စတန်မှာတိတိကျကျတိတိကျကျနဲ့အသေးအပြောက်များအောင်တိုက်ခိုက်နိုင်တဲ့အဖွဲ့လည်းဖြစ်ပါတယ်။2019ခုနှစ်ကကာဘူးမြို့တော်မှာထရက်ကားဘုံးနဲ့တိုက်ခိုက်တာကြောင့်လူ150ကျော်သေဆုံးပြီးဂျာမနီတန်ရုံထိခိုက်ပျက်စီးခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အာဖဂန်နဲ့အနောက်နိုင်ငံတွေကယုံကြည်ထားကြတာပါခင်ဗျာ
။မီးလောင်သွားတဲ့ဘရာဇီးနိုင်ငံရဲ့မြို့တော်ရီယိုဒီယိုဂျနေရိုမြို့ကဒီအမျိုးသားပြလိုက်ပြန်လဲမွန်မှန်မှုအတွက်ဒေါ်လာ 2.5 သန်းရထားပေးလိုက်ပါတယ်။မီးလောင်မှုဖြစ်ပွားပြီးတော့နောက်တရက်တနင်္လာနေ့မှာပဲအပြက်စီးတွေကိုကြီးစုစစ်ဆေးဖို့ဘရာဇီးဝန်ကြီးတွေပြလိုက်ကိုတွားရောက်စစ်ဆေးခဲ့ပါတယ်။မီးလောင်ပျက်စီးသွားတဲ့အတွက်ပြန်ပြီးတော့အစားမထိုးနိုင်တော့တဲ့သမိုင်းဝင်အဖို့တဲ့အမွေနှစ်ပစ္စည်းတွေမီးထဲပါသွားခဲ့တဲ့အပေါ်မှာတော့တနိုင်ငံလုံးကဝမ်းနည်းနေကြသလိုဘသူ့ကိုအပြစ်တင်ရမလဲဆိုပြီးတော့လည်းလက်ညှိုးထိုးနေကြပါတယ်။မီးလောင်မှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းကိုပြည်ထောင်စုရဲရာရှိတွေကဥဆောင်စစ်ဆေးစုံစမ်းနေပြီးတော့ကြန့်ရှိနေတဲ့အဖို့တဲ့အမွေနှစ်ပစ္စည်းတွေကိုလုံခြုံစွာထိန်းသိမ်းနိုင်ရေးအတွက်ပညာရေးဝန်ကြီးဌာနကဒီဖက်ဒရယ်တက္ကသိုလ်ကိုအမေရိကန်ဒေါ်လာ 2.5 သန်းချက်ချင်းပေးပို့သွားဖို့ပညာရေးဝန်ကြီးရိုစီလီဆိုအော့ကပြောဆိုလိုက်ပါတယ်ပြားရိုက်မှာစုဆောင်းထားတဲ့ပစ္စည်းအမျိုးအစားပေါင်းတန်း200ကျော်တဲ့က10ရာခိုင်နှုန်းကိုတော့မိဘေးကနေလွတ်ရာပြောင်းရွှေ့ထားနိုင်မုံရတယ်လို့ပြားရိုက်ရဲ့လက်ထောက်ညွှန်ကြားရေးမှူးကသတင်းနောက်တွေကိုပြောပါရယ်ပြားရိုက်ပိတ်တဲ့အချိန်ရောက်မှဖြစ်ပွားခဲ့တဲ့မိလောင်မှုအတွင်ထိခိုက်ဒဏ်ရာရသူရှိတယ်ဆိုတဲ့သတင်းမျိုးတော့မရှိပါဘူးရှင်
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညပဲသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရင်တရားရုံးကတင်းလာနေမှာထောင်နဲ့ခုနှစ်နှစ်စီချမှတ်လိုက်တာကြောင့်ဒီပေါ်စိုးရိမ်မကင်းဖြစ်ကြောင်းနဲ့သတင်းတော်တွေကိုပြန်လှည့်ပေးဖို့နိုင်ငံတကာခေါင်းဆောင်တွေကတိုက်တွန်းပါတယ်ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကစိုးရိမ်မကင်းဖြစ်တဲ့ကြောင်းနဲ့အာဏာပိုင်တွေအနေနဲ့သူတို့ရဲ့စိုးမြိတ်ချက်ကိုပြန်လည်သုံးသပ်ဖို့မနစ်ကပဲတိုက်တွန်းပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟဲလီကလည်းဒီကိန်းပြည်နယ်မှာရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကပြစ်မှုကျူးလွန်တာထင်ရှားတဲ့အကြောင်းနဲ့သတင်းတော်နှစ်ဦးကသူတို့တာဝန်ကိုထမ်းဆောင်တဲ့အတွက်အရေးယူခံရတာဟာမြန်မာဆိုးရွားပေါ်ဆိုးရွားတဲ့အမဲဆက်ထင်စေတဲ့အကြောင်းသူတို့နှစ်ဦးကိုချင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့တင်းလာနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင် EU, Britain, Germany, Canada စတဲ့နိုင်ငံတွေကလည်းဒီသတင်းတော်တွေကိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာရန်ကုန်မြို့အပြင်ကစားသောက်ဆိုင်တစ်ခုမှာဆာရွက်စာရန်အထောက်အထားတွေလက်ခံရရှိပြီးမကြခင်မှာပဲရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ကြတာပါသူတို့နှစ်ဦးဟာ British Colony ခေတ်ကပြောင်းထိုင်ခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ပြည်နဲ့ဆွဲချက်တင်ထိုင်ခဲ့တာပါသူတို့လက်ခံရရှိတဲ့အဲ့ဒီအထောက်အထားဆာရွက်စာရန်တွေဟာသူတို့ကတောင်းလို့ပေးတာမဟုတ်ဘူးလို့သတင်းတော်တွေဘက်ကညင်းဆိုထားပြီးသူတို့ကိုထောင်ချောက်ဆင်းတဲ့အနေနဲ့ခေါ်ပေးခဲ့တာလို့ဆိုပါတယ် Writer သတင်းတော်လည်းဖြစ်ခဲ့ဘူးသူဒုတိယပြန်ကြားရေးဝင်ကြီးဦးအောင်လာထွန်းကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့နှုတ်ဆက်နေတယ်လို့နိုင်ငံတကာကဝေဖန်ထုတ်ပြကြတဲ့အပေါ်ကာကွယ်ပြောဆိုပြီးတရားရေးစနစ်ပေါ်ဝင်ရောက်ဆွတ်ဖက်တာမျိုးထောင်ဆန်းစုကြည်အနေနဲ့လုံမှာမဟုတ်ကြောင်းပြောဆိုပါရခင်ဗျာ
ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကသူ့ဘော်မှာအပြင်းထန်ဝေဖန်လေးရှိတဲ့အတိုက်ခံလွှတ်တော်အမတ်တဦးရရှိထားတဲ့လူငယ်ချမ်းသာကွင်းကိုဖျက်သိမ်းပြီးတော့ဖမ်းဆီးဖို့အမိန့်ထုတ်လိုက်ပါတယ်။အထက်လွှတ်တော်အမတ်အန်တိုနီယိုထရိုင်လက်ဟာ2003ခုနှစ်တုန်းကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုမှာပါဝင်ခဲ့ပြီးတဲ့နောက်2011ခုနှစ်မှာလူငယ်ချမ်းသာကွင်းရထားတာပါ။အဲ့ဒီအချိန်တုန်းကဖိလစ်ပိုင်သမ္မတဂလိုရီယာအာရီယိုဟာအာဂရီလိုက်စားတဲ့အာဏာကိုအလွဲသုံးစားလုပ်တယ်ဆိုပြီးစစ်တပ်အရာရှိဘဝနဲ့2003ခုနှစ် ုန်းက Trinus ကအာနာသိမ့်မှုစ조사ခဲ့တာပါအဲ့ဒီနောက်၄နှစ်အကြာစစ်တပ်ကစန့်ကျင်အုံကြွမှုတွေမှာလည်းသူဥဆောင်ပါဝင်ခဲ့ပါတယ်သူ့ကိုဖမ်းဆီးမိန့်ကိုတော့ Manila Times သတင်းစာမှာဒီကနေ့ဖော်ပြလိုက်တာဖြစ်ပြီးအပြစ်ရှိကြောင်းဝန်ခံတာအပါအဝင်လိုက်နာဆောင်ရွက်ရမယ့်ကိစ္စရက်တွေကိုပြက်ကွက်တာကြောင့်သူ့ရဲ့လူငယ်ချမ်းသာ권ကိုပယ်ဖြတ်တာဖြစ်တယ်လို့ဆိုပါတယ်ဒူတာတေဟာအဂရိလိုက်စားပြီးတော့တရားမဝင်မူရစေဝါရောင်းဝယ်သုံးဆွဲသူတွေကိုရရက်ဆက်ဆက်နှိမ်နင်းတယ်လို့ဆိုပြီးတော့ Trinus ကလည်းဆွဆွဲထားတာပါဒီလိုမူရစေဝါနဲ့ပတ်သက်သူတွေကိုနှိမ်နင်းမှုတွေအတွေ့ထောင်ထဲချပြီးတည်ဆုံးခဲ့တာကြောင့်နိုင်ငံတကာရာဇဝတ်တရားရုံးကလည်းဒီကိစ္စကိုစုံစမ်းနေပါတယ
် American ကယူရန်ဒေတာတနီယာကဝင်မလာခင်လေးမှာပဲအပူပိုင်းမုန်တိုင်းကော်ဒန်ဟာအကောင်းလာပြီလို့ American မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ကုန်းတွင်ပိုင်းကမုန်တိုင်းဝင်လာပြီဆိုတာနဲ့တနအီကိုတနအီ116ကီလိုမီတာလေတိုင်နှုန်းရှိတဲ့ hurricane မုန်တိုင်းအဆင့်ကိုရောက်သွားနိုင်တယ်လို့အမျိုးသား hurricane ဌာနကပြောပါတယ် American ကယ်ယူရန်ဒေသတွေဖြစ်တဲ့ Louisiana, Mississippi နဲ့ Alabama ပြည်နယ်တွေကိုလည်း hurricane 3 ပေးချက်ထုတ်ပြန်ထားတာပါမုန်တိုင်း 3 ပေးချက်ထုတ်ပြန်ထားတဲ့ပြည်နယ်တွေနဲ့ Arkansas ပြည်နယ်မှာမိုးရေကြိမ်10ကနေ20စင်တီမီတာထိရွာသွန်းမယ်လို့လည်းခန့်မှန်းထားပါတယ် Gordon မုန်တိုင်းကြောင့်ဒီရက်တက်ပြီးတော့ရေကြီးမဲ့အန္တရာယ်လည်းရှိနေတာပါပုတ္တဟူးနေ့မှာကိုနေပိုင်းဘက်ကိုမုန်တိုင်းဆက်ပြီးတော့ရွေရှားသွားရင်တော့အလင်းအမြန်အားပြတ်သွားဖို့ရှိပါတယ
်ဂျပန်နိုင်ငံရဲ့အနောက်ဘက်ကယ်ယူရန်အနေအားတော်တော်များများကိုဂျပီးတိုင်ဖွန်းမုန်တိုင်းဝင်ရောက်လာတဲ့အတွက်လူပေါင်းတသန်းကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးထားရပါတယ်မုန်တိုင်းကြောင့်လူ6ယောက်ထက်မနည်းလဲသေဆုံးခဲ့တာပါတနအီလေတိုင်နှုန်းကီလိုမီတာ160နဲ့ဒီကနေ့မနက်အစောပိုင်းမှာပဲရှီကိုကူကျွန်းကိုဝင်ရောက်လာတဲ့မုန်တိုင်းဟာမိုးသက်လေပြင်းကျတဲ့အချိန်တနအီကို215ကီလိုမီတာအထိရှိခဲ့ပြီးတော့1993ခုနှစ်ကနေစလို့ဂျပန်နိုင်ငံမှာအင်အားပြင်းဆုံးမုန်တိုင်းတစ်ခုလည်းဖြစ်ပါတယ်ရှီကိုကူကျွန်းကိုဝင်ရောက်ခဲ့တဲ့မုန်တိုင်းကဟွန်ရှူကျွန်းရဲ့အရှေ့မြောက်ဘက်ကိုရွှေ့လျားပြီးတဲ့နောက်မှာတော့ဂဘီမြေရဲကိုဝင်ပြီးကုန်းတွင်းကိုဝင်ရောက်ခဲ့ပါတယ်ဒီမုန်တိုင်းကြောင့်မိုးသီးထန်လေပြင်းတိုက်ခိုက်ပြီးရေကြီးမြေပြိုမှုတွေကြုံရနိုင်ကြောင်းလည်းသတိပေးနေပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်ဆုမွန်တို့ပြောပြပေးခဲ့တာပါအခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ် Writers ရင်းဌာနကမြန်မာသတင်းတောင်နှူးကိုတရားရုံးကထောင်ဒဏ်9နှစ်စီအပြစ်ပေးလိုက်တဲ့အတွက်ပြည်ရင်းပြည်ပကဝေဖန်တဲ့တွေထွက်ပေါ်နေတာမှဒီကနေ့မှလည်းတက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာတွေကကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေပါတယ်တရားရုံးစီရင်ချက်နဲ့ပတ်သက်လို့ဒီနေ့အရေးပေါ်ဆွေးနွေးခဲ့တဲ့မြန်မာသတင်းမီဒီယာကောင်စီကလည်းအပြင်းထန်ဝေဖန်ခဲ့ပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်ဆုမွန်ကပြောပြပေးမှာဖြစ်ပါတယ
် Writer သတင်းနောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်အုပ်ပဒေချိုးဖောက်မှုနဲ့အပြစ်ရှိတယ်ဆိုပြီးရန်ကုန်မြောက်ပိုင်း KI တရားရုံးကနေတနင်္လာနေ့က1900နှစ်စီချမှတ်လိုက်တဲ့အပေါ်ဝေဖန်ကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေတယ်လို့အမြန်ဆုံးသူတို့နှစ်ဦးကိုပြန်လွှတ်ပေးဖို့လဲတောင်းဆိုနေကြတာဖြစ်ပါတယ်ဒီကနေ့မှာပဲအရေးပေါ်အစည်းအဝေးကျင်းပခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်နိုင်ကြောင်းသတိပေးခဲ့တာပါဒီအတွက်လည်းမြန်မာအစိုးရအနေနဲ့လေးလေးနက်နက်စဉ်းစားဖို့လိုအပ်ကြောင်းသတိပေးဖို့သတင်းမီဒီယာကောင်စီရဲ့အရေးပေါ်အစည်းအဝေးကဆုံးဖြတ်ခဲ့တယ်လို့သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ
်ဒီရက်လပေါ်မှာနိုင်ငံတကာရဲ့ဖြတ်ပြီးတော့ CR တွေဖြတ်ပြောလာနိုင်တယ်အဲဒီဟာကဒီမိုကရေစီအင်ကူပြောင်းမှုပေါ်ပါပုံမျိုးကိုပါထိခိုက်နိုင်တယ်ပေါ့နော်မြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံရေးကိုပါဒီတပိုင်းအောင်အဲ့ဒါကိုဒီပါဆိုဆရာမင်းရဲ့ဆရာမင်းရဲ့ဟိုတောင်းအကြည့်ဆုံးအစိုးရကိုတော့ဝေဖန်ကြတယ်ချောက်ပြကြတယ်ပြီးတော့အစိုးရကဒီအပန်းတွေကိုတကယ်လေးလေးနဲ့နားထောင်ပြီးတော့လေးနဲ့စဉ်းစားရင်တော့ရှင်ဒါတန်ကြီးတယ်ကောင်းမယ်ဒီလင်းသမားနှစ်ယောက်တော့လည်းကောင်းမယ်ပေါ့နော်
မြန်မာနိုင်ငံသတင်းမီဒီယာကောင်စီအနေနဲ့အမှုမှာဂျာဝင်ညှိနှိုင်းဖြေရှင်းပေးဖို့စ조사ခဲ့ပေမဲ့အခွင့်မသာခဲ့ဘူးလို့လည်းဦးမြင့်ကျော်ကပြောဆိုခဲ့တာပါတရားရုံးရဲ့ဆုံးဖြတ်ချက်ဟာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့သတင်းမီဒီယာဥပဒေတွေကိုလစ်လျူရှုခဲ့တဲ့လုပ်ရက်တစ်ခုအဖြစ်သတင်းမီဒီယာကောင်စီဘက်ကသဘောထားကြောင်းဒီကနေ့အရေးပေါ်စည်းဝေးမှုမှာဆုံးဖြတ်ခဲ့တယ်လို့လည်းဦးမြင့်ကျော်ကပြောပြပါဗျာဒီ
သတင်းမီဒီယာမှာသတင်းမီဒီယာဥပဒေပုံနဲ့ဒီကျင်းထန်တော့နဲ့ကိုလိုနီခေတ်ကအုပ်ရေးတုံးနဲ့အဲ့ဒီအပေါ်မှာအကောင့်တင်နေတဲ့ချောက်ပြကြတယ်နောက်တော့ဟိုနှာခေါင်းစလေးကိုကြည့်လို့ဒီကဥိမာပဲ3-5လေးမှဟလာဒီကဥိနေညီလလစွာပြောဆိုခွင့်ရေးသားပေါ်ပြခွင့်တို့ဟာမျိုးကိုအမှခဏပဲနဲ့ဟိုအခုတကယ်ဖြစ်ဖြစ်တဲ့အနေထားမှာတော့ဟလာသူတို့ကသတင်းယူဖို့အတွက်ကျဲလက်စီကောင်းနေတာကိုရှင်းနေတဲ့ပုံမှန်နဲ့ရေးယူခံတဲ့ဟာမျိုးကိုအောင်ပြင်းနေတဲ့ဒီအတရားကဟိုရှင်းတော့ကိုလွေးနေတဲ့ဆွေးတော်မျိုးနဲ့ချောက်ပြတဲ့သဘောပါ
အစိုးရပိုင်းသတင်းစာတွေကနေလွဲလို့ဒီကနေ့ပြည်တွင်းမှာထုတ်ဝေတဲ့သတင်းစာဂျာနယ်တွေမှာတော့သတင်းတော်နှစ်ယောက်ထောင်ချခဲ့ရတဲ့သတင်းတွေကိုမျက်နှာဖုံးသတင်းတွေအဖြစ်အကြီးအကျယ်ရေးသားခဲ့ကြသလိုစန့်ကျင်ကန့်ကွက်တဲ့သဘောထားတွေကိုလည်းမျက်နှာဖုံးတွေအက်ဒီတာအဖော်တွေမှာလည်းဖော်ပြခဲ့ကြပါတယ်မြန်မာနိုင်ငံဒေသအသီးသီးကလူငယ်အမျိုးသမီးတဘာဝပတ်ဝန်းကျင်အရေးငြိမ်းချမ်းရေးလူခွေရေးပညာရေးနဲ့သတင်းလွတ်လပ်ခွင့်လှုပ်ရှားသူအရက်ဖက်အဖွဲ့အစည်းပေါင်း80ကျော်ကလည်းသတင်းတော့တွေအခုလိုအပြစ်ဒဏ်ထောင်ဒဏ်ပေးခံခဲ့ရတဲ့အပေါ်ကန့်ကွက်ကြောင်းနဲ့သူတို့တို့အုပ်ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ညင်ညာချက်ထုတ်ပြန်တောင်းဆိုခဲ့ကြပါတယ်။ပူရဲညင်ညာချက်ထုတ်ပြန်ရမှာပါဝင်ခဲ့တဲ့ရန်ကုန်နိုင်ငံရေးသိပ္ပံကျောင်းသားကိုအောင်ဇော်ကတော့တရားရုံးရဲ့စီရင်ချက်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားစီရင်အတွက်အနှုတ်လက္ခဏာဆောင်တဲ့လုပ်ရက်တစ်ခုဖြစ်ပြောဆိုခဲ့ပါတယ
်။အရက်ဖက်အဖွဲ့အစည်းတွေရဲ့ဒီအတန်လေးပေါ့နော်အခုကျွန်တော်တို့နိုင်ငံအနှံ့အပြားကဟိုတေးသေးကြီးကြီးပေါ့နော်ဟိုကဏ္ဍပေါင်းစုံမှာတနိုင်တစ်ပိုင်းလုံနေကြတဲ့အရက်ဖက်အဖွဲ့အစည်းတွေကအစားလက်လက်မီကလောက်ပါဝင်ကြတဲ့အင်အားအနေနဲ့ဒီကိစ္စကြီးကမဖြစ်သင့်ဘူးဆိုတဲ့ကိစ္စမျိုးကြီးကိုသူတို့အနေနဲ့သိရှိပြီးတော့မတရားမှုကြီးပါဒါတရားဥပဒေစိုးမိုးမှုပါရောတရားရေးမှန်တိုင်းပါရောဘယ်လိုပြောမလဲတိမ်ဆောင်းနေပါတယ်ဆိုပြီးတော့အကုန်လုံးကဝိုင်းဝန်းပြီးတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေကနေပြီးတော့အတန်တခုထုတ်တယ်နောက်ဆုံးအမိတ်အပိတ်အမိတ်ချတဲ့အခါမှာလဲကြိုးချောင်းစီရောမှုမရှိဘဲနဲ့ခိုင်လုံမှုမရှိဘဲနဲ့ဒီလိုပြစ်ဒဏ်တခုကိုချလိုက်တယ်ဆိုတာကဘယ်လိုဘယ်နည်းနဲ့မှမတင်တော်ဘူးတရားမျှတမှုမရှိဘူးပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအစဉ်ကူးကြောင်းရေးမှာဒီမိုကရေစီစံနှုန်းတွေကိုဟိုဒီ right to information ပေါ့နော်အဲ့ဒါတွေကိုလည်းထိခိုက်တယ်တော့ဘလိုနည်းနဲ့မှမဖြစ်တင်တဲ့ကိစ္စတခုကိုဖြစ်သွားတယ်လို့ဟိုအမီတန်စိတ်ကြောင်းတင်ကောင်းဖြစ်ရတယ်ပေါ့နော
်ဖန်းစည်းကသတင်းတော့တွေလွတ်မြောက်ရေးမန္တလေးမြို့မဟာမျက်မှုနှိဖျားမှာလဲဒေသခံသတင်းသမားတွေစုဝေးပြီးစုတောင်းခဲ့ကြတယ်လို့ရှေ့လာမဲ့ရက်တွေမှာလဲသတင်းတော့နှစ်ယောက်လွတ်မြောက်ရေးလက်မှတ်ရေးထိုးတောင်းဆိုမှုတွေလက်လျှောက်ဆန္ဒပြပွဲတွေလုပ်ဖို့စီစဉ်နေကြပါတယ်ရိုက်တာသတင်းတော့တွေရဲ့မိသားစုဝင်တွေကလဲဒီကနေ့မှာပဲရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည့်ရက်ကျင်းပပြီးတော့တရားရုံးရဲ့စီရင်ချက်ပေါ်ပြစ်တင်ဝေဖန်ခဲ့ကြပါတယ်သတင်းတော့နှစ်ယောက်ထောင်ထဲအပြစ်ပေးခံရတဲ့အပေါ်မြမဆိုးရတာဝန်ရှိတဲ့သူတွေဘက်ကတရားဝင်တုံ့ပြန်ချက်ရဖို့ဆက်သွယ်ပေမဲ့မရခဲ့ပါဘူး။ပြည်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကတော့သတင်းတော့တွေအနေနဲ့အယူခံဝင်နိုင်မဲ့ခွင့်လန်းရှိနေစေဖြစ်ကြောင်းဒေပြည်တော်မှသတင်းတော့တွေကိုပြောဆိုခဲ့ပါတယ်ရိုက်တာသတင်းတော့တွေကိုထောင်ထဲအပြစ်ပေးလိုက်တဲ့အတွက်သတင်းလွတ်လပ်ခွင့်နဲ့လူခွေးလှုပ်ရှားမှုအဖွဲ့တွေသာမကကုလသမဂ္ဂပါဝင်နိုင်ငံတကာတိုက်ဝိုင်းကလည်းစိုးရိမ်ပကေးတဲ့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီတို့ကတော့သတင်းတော့နှစ်ယောက်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့လဲတောင်းဆိုခဲ့ကြပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းချတာပါ။အခုဆက်ပြီးရှမ်းပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာတိုင်းရင်းသားလက်နက်ကင်တပ်တွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားနေပြီးယာနဲ့ချီတဲ့ဒုက္ခသည်တွေထပ်မံထွက်ပြေးနေရပါတယ်။ပြီးခဲ့တဲ့လတွေကတင်းရှောင်ခဲ့သူတွေနဲ့ပါဆိုရင်ဒီရက်ပိုင်းအတွင်းမှာဒုက္ခသည်3,000လောက်အိုးအိမ်ဆုံးခွာပြီးစစ်ရှောင်စခန်းတွေမှာခိုးလုံနေရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့နမ်တူမြို့နယ်အတွင်းမှာ TNLA ခေါ်တအန်းပလောင်နဲ့ SSA မြောက်ပိုင်းပူပေါင်းတပ်ဖွဲ့တွေနဲ့ RCSS SSA တောင်ပိုင်းတပ်တွေအကြဖြစ်ပွားတဲ့တိုက်ပွဲတွေဟာပြီးခဲ့တဲ့တလကျော်လောက်ကစတင်ခဲ့ရကဒီရက်ပိုင်းတွေအတွင်းမှာခက်ဆိတ်ဆိတ်ထပ်မံဖြစ်ပွားလာနေတာပါနမ်တူမြို့နယ်ကဒေသခံတအူကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
တိုက်ပွဲကဒီ3-4ရက်ကတော့နေ့တိုင်းရက်ဆက်ဖြစ်တယ်ခင်ဗျစက်တင်ဘာ4ရက်နေ့ဒီနေ့မနေ့6နိုင်လောက်မှတိုက်ပွဲတော့စနေပါခင်ဗျဖြစ်တာကပန်လုံးမှာတနေရနောက်ကပန်လုံးရဲ့နောက်ဖက်ကပန်ကိုင်ကျေးရမှာတနေရရှိပါတယ်ခင်ဗျအဲ့ဒီတနေရဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်ဖြစ်တဲ့အဖွဲ့က RCS နဲ့မြောက်ပိုင်းမဟာမိတ်ဆက်ဖြစ်တာပါခင်ဗျစစ်ပွဲဖြစ်တဲ့ area ကနတ်မလူမြို့နယ်ပေါ့နော်ပန်လုံးကျေးရအုပ်စုမိုင်းမှုကျေးရအုပ်စုနဲ့ဟိုအခုချောင်းစာကျေးရအုပ်စုပေါ့ဒီမှာဆက်ဖြစ်နေပါအများဆုံးဖြစ်တာကတော့မိုင်းမှုကျေးရအုပ်စုမှာဖြစ်တာအခုကျတော့ပန်လုံးကျေးရအုပ်စုနဲ့ဟိုလည်းချောင်းစာမှာလည်းဟိုဆက်ဖြစ်လာတော့
လက်ရှိတိုက်ပွဲဖြစ်ပွားရာပန်လုံကြီးရွာရဲ့မြောက်ဘက်ပိုင်းရှိကြီးရွာတွေကရွာသားတွေဟာမန်ဆန်နဲ့မိုင်းမှုကြီးရွာဘက်ကိုပြေးဝင်ခိုလုံကြပြီးပန်လုံရဲ့တောင်ပိုင်းဘက်ကကြီးရွာတွေကတော့ပန်တပြေမန်လီမိုးတေရွာနဲ့တီဘောမြို့ကိုတင်းရှောင်နေကြပါတယ်ပန်လုံကြီးရွာမြောက်ဘက်ချမ်းမန်ဆန်နဲ့မိုင်းမှုကြီးရွာတွေကိုတင်းရှောင်လာသူဟာ1400လောက်ရှိနေကြောင်းအခုလိုစက်ပြောပါတယ်
ဒီဆောင်ကကျွန်တော်တို့ဒီမန်ဆန်နဲ့မိုင်းမှုကြီးရွာနေရွာပေါ့နော်ဟိုကလက်ခံထားတာ1000နဲ့မှ63ယောက်ပါခင်ဗျာဒါပေမဲ့မနေ့ကဝင်လာတဲ့ရွာစင်းရဲရဆိုရင်တော့1200လောက်ကတော့ရှိပါတယ်ခင်ဗျာတချို့ဟာကြတော့သူတို့ကဟိုအတိအိမ်တွေမှာလာသေးတယ်ဆိုတော့လေအဲ့ဒီကြက်တွေမှာခလုံးမို့လာပြီးတော့ခင်မပေးတော့လေအဲ့ဒါတွေနဲ့ပါတွေ့တယ်ဆိုရင်တော့1300 1400လောက်တော့ဆက်လောက်တော့ခံမမိတယ်ခင်ဗျာတချို့ရွာတွေက3ကြိမ်မြောက်ပြေးတာတော့တချို့ရွာတွေက1ကြိမ်ပေါ့အဲဒီလိုမျိုးပေါ့
ပန်းလုံးကျေးရွာတောင်ဘက်ချမ်းကတင်းရှောင်းသူတွေရဲ့အခြေအနေကိုတော့တီဘောမျိုးကစစ်ရှောင်းတွေကိုကူညီပေးနေသူကိုမျိုးကအခုလိုပြောပါတယ်
။တန်ကန်ရရွာသားတွေလည်းအခုပါပြီးခေါ်ထုတ်ပြီးတော့အခုကျွန်တော်တီဘောကိုပို့ပေးနေလေ။ရတာအခုဆိုရင်တော့30လောက်ပဲရှိပြီကိုယ်သူကရတော့ဒီရင်ရက်တရတော့သွားလိုက်လို့ရှိတယ်ဆိုတော့အချို့အခုလမ်းမလျှောက်နိုင်တဲ့လူ၄ယောက်ပေါ့နော်။အဲအဲ၄ယောက်ရဲ့အခုနောက်ကအဲဒီအဲ့ရထွက်လာတဲ့ရတာတွေကိုဟိုတမနာကိုလျံမှာပေါ့နာကိုလျံရွာနေရမှာတူဆောက်ဝိုင်းလာပြီးတော့မှာကိုထပ်ပြီးတော့တူတည်လာတော့နော်ဒီတော့ဒီပိုင်းတော့၄50လောက်ရှိနေတယ်ကိုန်တတီရဲ့မန်ဒီရဲ့ဘိုးတော်ကြောင့်ရဲ့နောက်ဘိုးတီရွာအဲ1500ကျော်လောက်ရောဟုတ်တယ
်နမ်တူမြို့နယ်ပန်တပီကျေးရွာမှာလူ630မန်လီကျေးရွာမှာလူ450လောက်နဲ့တီဘောမြို့နယ်မိုးတီရွာဖုန်ကြီးကျောင်းမှာလူ60လောက်နဲ့တီဘောမြို့ဘိုးတော်ကျောင်းမှာလူ320လောက်ရှိနေကြောင်းပြောပါတယ်ဒီဘောမျိုးကိုရောက်ရှိနေသူတွေကိုတော့အုပ်ချုပ်ရေးအဖွဲ့နဲ့ရှမ်းရင်ကျေးမှုအဖွဲ့ကကူညီထားပြီးပန်တပြင်းနဲ့မန်လီကျေးရွာကစစ်ဆောင်တွေကိုတော့ပရာဟိတအဖွဲ့တွေကကူညီထားပါတယ်။နမ်တူမျိုးနယ်အတွင်းမှာဒီနှစ်ပိုင်းတွေအတွင်း TNLA ကတအံပလောင်တက်နဲ့ RCSS ကတောင်ပိုင်းရှမ်းတပ်ဖွဲ့အကြတိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်။ဩဂုတ်လ31ရက်နေ့ဒီလ1ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာ TNLA တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ် TNLA နဲ့ SSA မြောက်ပိုင်းအပါအဝင်တရုတ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဟာ NCA ခေါ်အပြည့်အစုံချုပ်ကိုလက်မှတ်မရေးထိုးသေးပါဘူးဇူလိုင်လအတွင်းကကျင်းပတဲ့တတိယအကြိမ်ပင်လုံအစည်းအဝေးမှာတော့ငင်းချမ်းရေးအတွက်အလို့သဘောဆွေးနွေးဖို့သဘောတူထားပေမဲ့လက်ရှိအချိန်ထိဆွေးနွေးပွဲတွေမစတင်နိုင်သေးသလိုလက်နက်ကိုင်တချို့နဲ့အစိုးရတပ်မတော်အကြားမှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်
VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားတာပါအခုဆက်ပြီးရခိုင်ပြည်နယ်အတွင်းရေချိုခရုကတဆင့်တန်ကောင်ပြားယောဂါကုဆတ်ဖြစ်ပွားနေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ရေချိုခရုရဲ့မဆင်တဲ့ကတန်ကောင်ပြားယောဂါပိုးကြောင့်ရခိုင်ပြည်နယ်အတွင်းမြို့နယ်တော်တော်များများမှာယောဂါကုဆတ်ခံနေရပြီးလက်ရှိမှာ400ကျော်လောက်ယောဂါကုဆတ်ခံနေရတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ် Schisto Somiasis ဆိုတဲ့ခရုကနေဖြစ်တဲ့ယောဂါကြောင့်အသက်အန္တရာယ်ဖြစ်ပွားနိုင်ပြီးလက်ရှိဒီယောဂါကိုကမ္ဘာ့ကျန်းမာရေးအဖွဲ့အကူအညီနဲ့ဆေးဝါးကုသနေပြီလို့လည်းဆိုပါတယ် VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်ရေချိုခရုကနေတဆင့်ယောဂါကုဆတ်ခံရသူ400ကျော်ရှိနေပြီလို့စစ်သွေးမျိုးကျန်းမာရေးဌာနဓာတ်ခွဲခန်းတာဝန်ရှိသူတို့ဖြစ်တဲ့ဦးထွန်းလှန်ကပြောပါတယ်
ကျွန်တော်တို့ဖြစ်တဲ့မှာ400နဲ့ပတ်ဝန်းကျင်ရှိတယ်ဒီစလိုက်ရှိမှာအဲဒီကြောင့်ဖြစ်တဲ့ sister senior ဆိုတာအဲဒီလိုပါလေဆွေးဆွလို့တွေ့နေလူနာတွေပေါ့နော်အဲ့ဒါတွေကတော့ကိုလုံးဆေးရတော့ကုပလိုက်ပြီပေါ့ခရူးကနေဒီအင်းကပါတဲ့တန်ကောင်သူတို့တို့မျိုးပေါ့ဗျာအဲဒီသူကောင်တို့မျိုးကခရူးတွေမှာပေါ်ပြီးတော့ဒေးတွေကြီးကြည့်အောင်နော်ကုပြီးတော့ခရူးရဲ့မစင်ကနေလူရဲ့ခြံနာကိုသူအရေးကြီးနေဖောက်ဝင်တာပေါ့အစိမ့်စားရတယ်ပါတာပေါ့နော်ဒီခရူးတွေကအစိမ့်စားရတယ်ပါလေရှိရဲ့
ဒီယောဂါဟာရေချိုခရူးရဲ့မစင်ကနေလာတဲ့တန်ကောင်ပြားယောဂါပိုးကြောင့်လို့သူကဆိုပါတယ်ရေချိုခရုကိုစစ်တွေမြောက်ဥပောက်သောရတိတောင်ကြောက်တော်ဗူဒိတောင်မောင်သောမြေပုံဘုံညုံမြို့တွေမှာတွေ့ရှိရသလိုဒီခရုကိုအစိမ့်စားတုတ်စားကင်တွယ်မိရင်တန်ကောင်ပြားယောဂါပူကြကုဆက်လာတယ်လို့ဥထွန်းလိုင်ကဆိုပါတယ်ရေချိုခရုကနေယောဂါဖြစ်ပွားတဲ့လက္ခဏာကိုတော့ဥထွန်းလိုင်ကအခုလိုဆက်ပြောပါတယ်
ပေါ်လာလက္ခဏာကအမျိုးမျိုးပြတာပေါ့တချို့ကလေးတွေဆိုရင်တော့အမှချားတယ်အမျိုးဆက်တွေအများကြီးပေါ်ပေါ်လာတယ်ချောင်းဆိုးတယ်တချို့ဆိုရင်မျိုးလုံးတွေရေးပြီးတော့မျိုးလုံးကြတာလို့ကျွန်တော်တို့ကလုံးမရသေးဘူးပေါ်လာကြလားပြီးပေါ်လာတယ်
ဩဂုတ်လတတိယပတ်ကနေစပြီးတော့ရခိုင်ပြည်နယ်တွင်ရေချိုခရုကနေကူးဆက်လာတဲ့တန်ကောင်ပြား၈တဆူမိုင်းရဆင်ယောဂါလို့တန်တရာရှိသူ128ဦးကိုစစ်ဆေးခဲ့ရမှာ420ကျော်ယောဂါဖြစ်ပွားနေကြောင်းစစ်ဆေးတွေ့ရှိရတာပါဒီကူးဆက်ယောဂါဟာအချိန်မီမကူးသရင်အသက်အန္တရာယ်ဖြစ်ပွားနိုင်တယ်လို့ဗဟိုကူးဆက်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာတိုးတီအောင်ကပြောပါတယ
်ယောဂါဖြစ်ပွားသူစုစုပေါင်း428ရောက်ပေါ့နော်ဒီယောဂါဖြစ်ပွားတဲ့ဟာတော့သူကယောဂါလက္ခဏာအမျိုးမျိုးနဲ့လာတယ်ပေါ့နော်ဒီယောဂါဖြစ်ပွားလို့ရှိရင်ချက်ချင်းကုသဖို့အရေးကြီးတဲ့ကြောင့်မလို့ဒီကျန်းမာရေးပညာပေးလုပ်ငန်းတွေကိုကျမတို့အားဖြည့်ပြီးဆောင်ရွက်သွားမှာပေါ့နော်ကုသမှုနှောင့်နှေးလို့ရှိရင်သူကအတိုးတဲ့လက္ခဏာဆိုတာကအသက်ရှူလမ်းကြောင်းဆိုင်ရာလက္ခဏာနဲ့ဒီစီလမ်းကြောင်းလက္ခဏာတွေပေါ့နော်သူကအသက်အန္တရာယ်ဆိုတာတဲ့ဟိုထိခန္ဓာကိုယ်မှာဆောက်ကပ်ကိုထိသွားတာမျိုးအဲ့လိုလက္ခဏာတွေပို့ပြီးတော့ဖြစ်နိုင်တဲ့ဟာမျိုးတွေရှိပါတယ်ဘကုတ္တာဆိုတော့အတက်အနေရဲ့အထိရှိသွားနိုင်တာပေါ့နော်
နေပြီးတော့ဘဟုကုဆက်ပြည်သူ့ကျမ်းမာရေးဦးစီးဌာနအနေနဲ့ကမ္ဘာ့ကျမ်းမာရေးဖွဲ့ရဲ့အကူအညီနဲ့ယောဂဖြစ်ပွားရန်ရခိုင်ပြည်နယ်နှံ့ကိုကွင်းစင်ကုသပေးနေတယ်လို့ဒ
ตุริยญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญ ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ်ယူအရှိတောင်အာရှဒေသဆိုင်ရာကမ္ဘာ့ကျန်းမာရေးဖွဲ့ချိုင်းနာစီတီစီတို့ကပညာရှင်တွေပါဝင်တဲ့အဖွဲ့ကသူတည်တနာလုပ်ငန်းတွေဆောင်ရွက်နေပြီးယောဂါကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုတက်ဆိုင်ရာကျန်းမာရေးဌာနတို့နဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတယ်လို့ဗီဒီယိုကျန်းမာရေးဦးစီးဌာနကတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ကိုနိုင်ကွင်းတွင် ြောင်းသတင်းလွှာကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာဒီရက်ပိုင်းတွင်73စီစင်းလုံးတွေမြင့်တက်လာတဲ့အတွက်ရင်မောင်းလုပ်ငန်းတွေအပါအဝင်73စီသုံးလုပ်ငန်းတွေအခက်အခဲကြုံနေရပါတယ်။ American Dollar နဲ့မြန်မာကျပ်ငွေလဲလှယ်ရမှာကျပ်ငွေတန်ဖိုးစံချိန်ချိုးကျဆင်းနေချိန်မှာလောင်စာဆီဈေးတွေတိုးမြင့်လာနေတဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကပြောပြပေးမှာပါ။
ကမ္ဘာဈေးကွက်မှာဒီနှစ်ထဲရေနံတပိပါကိုအမေရိကန်ဒေါ်လာ80ကျော်လိမ့်မယ်လို့ရေနံထုတ်လုပ်တဲ့နိုင်ငံတွေကခန့်မှန်းနေချိန်မှာပဲပြည်တွင်းဓာတ်ဆီဈေးနှုန်းတွေလည်းမြင့်တက်လာနေတာပါ။ရန်ကုန်လက်လီဈေးကွက်မှာဒီဇယ်တလီတာကို1000ကျပ်ပရီမီယံဒီဇယ်တလီတာကို1015ကျပ်92အောက်တိန်တလီတာကို995ကျပ်နဲ့95အောက်တိန်ကတော့တလီတာကို1025ကျပ်ဝန်းကျင်ရှိနေပါတယ်။လက်ရှိနှုန်းတိုင်းဆက်မြင့်တက်နေဦးမယ်ဆိုရင်တလီတာကို1200ကျပ်ဝန်းကျင်လောက်ရှိသွားနိုင်တယ်လို့လည်း73စီလုပ်ငန်းရှင်တွေကခန့်မှန်းနေကြတာပါ။စီစဲကြောင့်စီးပွားရေးလုပ်ငန်းတွေရိုက်ခတ်လာနေရမှာငှားရမောင်းမကြော်နှင်းစီကတော့လက်တလုံးလုပ်ငန်းတွေကိုရပ်ထားရရလို့ပြောပါရတယ်။
အခုစီစဲကအရန်တက်တယ်ကွယ်အရန်တက်တော့အမတို့ကဟိုဘယ်လိုခေါ်မလဲဘလိုးမှလေခရီးတယ်စရာရတဲ့ဈေးနဲ့လည်းမကိုက်တော့ဘူး။အဲ့လိုဖြစ်တယ်မရတဲ့အတွက်အမတက္ကစီတော်မှပြန်အပ်လိုက်ပြီ။နော်2013အကုန်နဲ့တက္ကစီမောင်းတာ။တန်းကြန်ခံနိုင်ခဲ့တယ်ပေါ့နော်ဘလောက်ပဲဒီပေါ့နော်စီစဲတွေလည်းအချိန်ချင်းတက်ခဲ့ပါ။ဒါပေမဲ့ဒီကတက်တက်စီသေးရတော့အပြင်းဆုံးပဲအမတို့လည်းတက်စီပွားသိလိုက်ရတဲ့ဘဝရောက်သွားတာပုံနာတွေကိုယ်တိုင်တက်စီမမောင်းနိုင်တဲ့အချိန်မျိုးဖြစ်သွားတာ
မကြသေးခင်ကစလို့အမေရိကန်ဒေါ်လာနဲ့မြန်မာငွေလဲလှယ်ရမှာကျပ်ငွေတန်ဖိုးစံချိန်ချိုးလာအောင်ကြဆင်းနေတဲ့အတွက်စီးပွားရေးပေါ်ရိုက်ခတ်လာမှာဆိုရင်နေချိန်မှာပဲ73စီဈေးကြီးမြင့်တက်လာနေရလဲဖြစ်ပါတယ်မြန်မာနိုင်ငံ73စီတင်သွင်းဖြန့်ဖြူးရေးအသင်းအတွင်းရေးမှူးဒေါက်တာဝင်းမြင့်ကတော့လက်ရှိစီဈေးနှုန်းမြင့်တက်မှုဟာနိုင်ငံတကာဈေးကွက်အခြေအနေရဲ့ရပ်ခတ်မှုကြောင့်ဖြစ်တယ်လို့ပြောပါရယ်
ကိုလို73စီစီကတော့နိုင်ငံညာစီပေါ့နော်နိုင်ငံညာဝယ်ရတဲ့ပစ္စည်းမျိုးလို့နိုင်ငံညာစီပေါ်မှာလည်းမူတည်တယ်ဒီရောင်းတဲ့အခါကျတော့ကမ္ဘာငွေနဲ့ပြန်ရောင်းရတာပေါ့နော်တချို့ဒီနေ့ရောင်းနေတဲ့ဈေးတွေက1000ကျော်ရတယ်မှန်ပါတယ်ဒါပေမဲ့အဲ့ဒါကြီးကနိုင်ငံညာတင်သွင်းလာတဲ့ဒီ73စီတွေရဲ့ဟိုဒီရင်းဈေးပေါ့နော်ရောင်းကုန်တန်ဖိုးလို့ခေါ်တာပေါ့အစားကစားပြောရင်တော့ရောင်းကုန်တန်ဖိုးဈေးနဲ့ဆိုလို့ရှိရင်တချို့လည်းပဲပြည့်တော်မှပြည့်ပြီပေါ့လေဟိုဖြစ်တဲ့ဆိုလို့ကျွန်တော်ကတော့ကိုလို့ဒီနေ့ပြန်ပြီးတော့ချိန်ဆကြည့်မယ်ဆိုရင်ဟိုပြည်သင်းနယ်စီအတိုင်းအတာမှာပဲရှိနေတယ်ဆိုတော့ခြောက်နေတော့ကိုချိန်ဆကြည့်ပါမယ်။နိုင်ငံညာမှာလည်းကိုစီစီရထိုက်တဲ့လောက်တက်နေတယ်။အခုတို့ဒီပြည်ရင်းမှာလည်းပဲဒေါ်လာငွေလဲနှုန်းကဟိုအဲ့ဒါတော့တော်တော်ညားတာပေါ့နော်တက်တာများတယ်။အဲ့ဒါကြောင့်မဟုတ်ပါဘူ
း။လက်တလုံးမှာကမ္ဘာဈေးနှုန်းဈေးနှုန်းက3နှစ်ကျော်ကာလအတွင်းမှာအမြင့်ဆုံးအနေထားရောက်ရှိနေရပါမြန်မာအစိုးရကတော့73လိဈေးမြင့်တက်နေချိန်မှာပဲအေပီလာထဲမှာဂါလန်3000လောက်ထုတ်ရောင်းခဲ့ပေမဲ့ပြည်တွင်းသုံးစွဲမှုအတွက်အထောက်အကူမဖြစ်ခဲ့ဘူးလို့လည်းလုပ်ငန်းရှင်တွေကပြောကြပါတယ်ခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေပါဝင် Radio စီစဉ်တွေအားလုံးကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတွားရောက်ကြည့်ရှုနိုင်ပါတယ်ဒီကနေ့အတွက်ဒုတိယပိုင်းနိုင်ဝက်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9335တို့ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနာရီဝက်မှာတိုက်ရိုက်လေလိုင်းအစီအစဉ်မတင်ဆက်ခင်မှာ American နိုင်ငံရေးအကြောင်းတည်ကောင်းစရာကဏ္ဍကိုနားဆင်ရပါမယ်ဒေါခင်ဆိုဝင်းစီစဉ်တင်ဆက်ထားပါတယ်
အမေရိကန်ပြည်အောင်စုက UNRWA UNRWA ကုလသမဂ္ဂကယ်ဆယ်ရေးနဲ့အလုပ်ကင်ရှာဖွေရေးအေဂျင်စီအတွက်အကူအညီပေးနေတဲ့ရန်ပုံငွေတွေကိုမပေးတော့ဘူးလို့ကြေညာလိုက်တာကြောင့်ပါလက်စတိုင်းဒုက္ခသည်တွေစိုးရိမ်မကင်းဖြစ်နေကြပါတယ်။ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီအနေနဲ့ဒုက္ခသည်အတိုင်းဝန်းရဲ့ပြဿနာကိုမဖြေရှင်းပဲအေဂျင်စီလုပ်ငန်းတိုးချဲ့ရေးတွေလုပ်နေတယ်လို့သမ္မတထရမ့်အစိုးရကဝေဖန်ဆွဆွဲလိုက်ပါတယ်။ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီကတော့ဒီဆွဆွဲချက်ကိုပြင်းပြင်းထန်ထန်ညှိဆို့လိုက်ပြီးတော့နိုင်ငံတကာအတိုင်းဝန်းကဣသရေးပါလက်စတိုင်းပြည်ထနာကိုငြိမ်းချစွာအဖြေရှာဖို့ပြက်ကွက်နေတယ်လို့အပြစ်တင်လိုက်ပါတယ်။ VOA သတင်းတောက်ဇလာတီကာဟုတ်ကသတင်းပေးပို့ထားပါတယ်။ဂျော်ဒန်နိုင်ငံအာမာမြို့မြောက်ဘက်ကဘာကာဒုက္ခသည်စခန်းမှာပါလက်စတိုင်းဒုက္ခသည်တသိန်းကျော်ခိုးလုံနေကြရစေဖြစ်ပါတယ်။တချို့ဆိုရင်အဲ့ဒီစခန်းစဖွင့်တဲ့1968ခုနှစ်ကတည်းကနေထိုင်ခဲ့ကြသူတွေဖြစ်တယ်လို့အများစုကအဲ့ဒီမှာပဲမွေးဖွားလာကြသူတွေဖြစ်တယ်လို့ပါလက်စတိုင်းဒုက္ခသည်ဇိနပ်အယ်အာဒါဘာကပြောပါတယ
်။ There are many people here in the camp. Where will they all go? How will they live?
အန်ဝါကုလသမဂ္ဂအေဂျင်စီမရှိဘဲနဲ့ဒီစခန်းကလူတွေကဘယ်သွားနေကြရမှာလဲရှင်။ဘယ်လိုနေထိုင်စားတောက်ကြရမှာလဲ။ကလေးတွေကပညာရေးအတွက်ကျောင်းနေဖို့ဘယ်လိုလုပ်ကြမှာလဲ
။ဘာကာဒုက္ခသည်စခန်းဟာအန်ရွာရဲ့အထောက်ပံ့နဲ့ရပ်တည်နေတဲ့ဂျော်ဒန်လေဗနွန်နဲ့အရှိအလယ်ပိုင်းဒေသတစ်ကျောကဒုက္ခသည်စခန်းတွေတဲကတစ်ခုပဲဖြစ်ပါတယ်။အမေရိကန်ရဲ့ပံ့ပိုးမှုကကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီရန်ပုံငွေရဲ့သုံးပုံတစ်ပုံရှိပါတယ်။ရန်ပုံငွေပြက်လူနီးပါးဖြစ်နေတဲ့ကယ်ဆယ်ရေးအေဂျင်စီအတွက်အမေရိကန်ရဲ့ဖြတ်တောက်မှုကအခြေအနေပိုဆိုးစေတယ်လို့အန်ရာရဲ့ပြောခွင့်ရသူခရစ်ဂန်နက်စ်ကအခုလိုပြောပါတယ်။
526,000 children who receive an education every day from UNRWA
1.7 million 26,000 ဟာ UNRWA ရဲ့အစီအစဉ်နဲ့ပညာသင်နေကြရတာဖြစ်ပါတယ်။စာနယ်ဇင်းကမဖူလုံတဲ့ဒုက္ခသည် 1.8 တန်းနဲ့ဂါဇာမှာတသန်းနေထိုင်ကြပါတယ်။ကျွန်တော်တို့ရဲ့ဆေးကန်းတွေမှာကုသမှုခံယူတဲ့လူ3တန်းခွဲရှိပါတယ်။စိတ်မကောင်းစရာဒီဆုပ်ဖြတ်ချက်ကြောင့်ဒီဒုက္ခသည်တွေအကြက်တင်းနဲ့ရင်ဆိုင်ကြရတော့မှာပါ။
UNRWA UNRWA လို့ခေါ်တဲ့ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီရဲ့လုပ်ငန်းတွေထိရောက်မှုမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့သမ္မတထရမ့်အစိုးရကရန်ပုံငွေထည့်ဝင်မှုဖြတ်တောက်မယ်လို့တောက်ကြားနေကကြေညာခဲ့တာပါ။ဒီကြေညာချက်ကိုဣသရေးဝန်ကြီးချုပ်ဘင်ဂျမင်နေတညာဟုကကြိုဆိုတဲ့အကြောင်းတနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ
်။ The US has done a very important thing by halting the finance
UNRWA လို့ခေါ်တဲ့ဒုက္ခသည်တပ်ဆိုးရှင်အောင်လုပ်နေတဲ့အေဂျင်စီကိုအမေရိကန်ကရန်ပုံငွေပေးနေတာဆိုင်းငံ့လိုက်ပါတယ်။အမေရိကန်ကအရေးကြီးတဲ့ဆုံးဖြတ်ချက်ကိုချမှတ်လိုက်တာပါပြဿနာဖြေရှင်းဖို့နောက်ဆုံးကိုအစပြုံးနိုင်လိုက်တာပါပဲ
အန်ရွာကုလကယ်ဆယ်ရေးအေဂျင်စီအကြီးအကဲပြဲကာရန်ဘူးလ်ကတော့သူ့ရဲ့အေဂျင်စီအရေးအချင်းမရှိဘူးဆိုတဲ့ဆွဆွဲချက်ကိုအပြင်းထန်ပယ်ချလိုက်ပါတယ
် It is the utter failure of the parties and the international community to resolve this conflict that explains why Palestine refugees are still refugees.
နေပေါင်း90ကြာတဲ့အထိပါလက်စတိုင်းတွေဒုက္ခသည်ဖြစ်ရပ်တည်နေရတာဟာပြည်ပခဖြေရှင်းမှုအတွက်တပ်ဆိုင်သူတွေနဲ့နိုင်ငံတကာအတိုင်းအဝန်ရဲ့ပြက်ကွက်မှုကြောင့်ဖြစ်ပါတယ်။ UNRWA NWA ရဲ့အခြေအနေဖန်တီးမှုကြောင့်မဟုတ်ပါဘူး။ဒီကြက်တဲကိုဖြေရှင်းမှုအတွက်နိုင်ငံရေးအရတိုးပြီးလှုပ်ဆောင်ဖို့လိုပါတယ်။ဒီလိုအကြက်တဲဖြစ်နေတာအတွက်လူသားချင်းစာနာမှုကူညီမှုပေးနေသူတွေကိုအပြစ်တင်လို့မရပါဘူး
။ လူငယ်ရဲ့အနှစ်80အစ္စရေးနိုင်ငံစတင်ထူထောင်ခြင်းကစပြီးတော့ပါလက်စတိုင်းလူဦးရေ9သိန်းခွဲဟာသူတို့ရဲ့မြေတွေအိုးအိမ်တွေစွန့်ခွာပြီးထွက်ပြေးခဲ့ကြပါတယ်အကြက်တဲတွေပဋိပက္ခတွေကြားရုန်းကန်ရင်အခုနောက်ဆုံးလူဦးရေ9သန်းအထိတိုးလာခဲ့ပါပြီ1948ခုနှစ်ကဖြစ်ပွားခဲ့တဲ့အာရဗ်အစ္စရေးစစ်ပွဲကြောင့်အိုးအိမ်စွန့်ခွာခဲ့ရသူတွေနဲ့သူတို့ရဲ့တားဆီးမြေဆက်တွေဟာနိုင်ငံတကာကအထောက်ပံ့တွေလက်ခံရယူပိုင်ခွင့်ရှိပါတယ်။ဒါပေမဲ့သူတို့တွေအိမ်မပြန်နိုင်အောင်ဒါမှမဟုတ်ကျူးကျော်သိမ်းပိုက်ခံထားရတဲ့မြေတွေပြန်မရအောင်အစ္စရေးဘက်ကပြက်ပြက်သားသားဆောင်ရွက်ထားတာဖြစ်ပါရဲ့ရှင်။
တော့ကင်ဆိုဝင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာစီစဉ်ကိုနားဆင်ခဲ့ရတာပါအခုချိန်ကစပြီးအင်္ဂါညဗီအိုအေဒိုင်ရိုက်လေးလိုင်းစီစဉ်ကိုတင်ဆက်ပါရမရှင်ကိုသားညုံကဆွေးနွေးတင်ဆက်မှာဖြစ်ပြီးမတ်စုမွန်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်ရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Facebook ကမကြခင်ကရေးမှုနဲ့သူရဲ့ဂရက်ဒီပါမြန်မာပြည်သက်တွေအကြိုက်တွေ့ကြတဲ့ဒီလူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook Seminar ပေါ်ကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းတက်မတော်ကာကွယ်ဦးစည်းချုပ်ယုံနဲ့တခြားစစ်ပဲနဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာမလို့လူမှုကွန်ရက်သုံးတင်ကြတဲ့မြန်မာတွေကြားမှာကန့်ကွက်မှုတွေထောက်ခံသူတွေနဲ့တော်လေးကိုပွဲစီခဲ့ပါတယ်တစ်ဖက်မှာတော့ Facebook စာ VK ဆိုတဲ့ရုရှားခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့နောက်မြန်မာနိုင်ငံကတီးခြားကွန်ရက်တစ်ခုထောင်ဖို့အစားဖြစ်လှုံ့ဆော်မှုတွေလည်းရှိပါတယ်ဒါကြောင့်မလို့ Facebook ရဲ့အခုလိုရည်ယူမှုဟာတကယ်ပဲသူရဲ့ခေါ်community standard လို့သူတို့ခေါ်တဲ့သူရဲ့ standard ရောညီရလားအခုလိုပိတ်ပင်တာကြောင့်လွတ်လပ်စွာပြောဆိုခွင့်ပေါ်မှာထိခိုက်သွားနိုင်သလားနောက်တစ်ဖက်က VK လူမှုကွန်ရက်ဆိုတာကရောတကယ်ပဲလွတ်လပ်ရလားဒီအကြောင်းလာမဲ့ဒီအင်္ဂါနေ့ညဆွေးနွေးပွဲမှာဆွေးနွေးမှာပါအဓိကပါဝင်ဆွေးနွေးပြီးဘူးနေပယ်၃ခုကပုဂ္ဂိုလ်၃ခုကိုဖိတ်ခေါ်ထားပါတယ်သတင်းစာနေပယ်ကရှိတယ်နောက်တစ်ခုကလူမှုဒီ civil society organization တွေဘက်ကရှိပါတယ်နောက်နိုင်ငံရေးအသိုင်းအဝိုင်းကရှိပါတယ်တူကတော့သတင်းစာဆရာဦးစိန်ဝင်းဖြစ်ပါတယ်နောက်တူကတော့ဒီလူမှုဒီအစိုးရမဟုတ်တဲ့ဖွဲ့စည်းတွေဘက်ကဆိုကိုတွင်လင်းအောင်ဖိတ်ခေါ်ထားပါတယ်နောက်တူကတော့ဒီနိုင်ငံရေးလှိလာသူတူဖြစ်တဲ့ဦးရထွန်းသူကအရင်ကပြည်သူ့တော်ကိုယ်စားလှယ်တူလည်းဖြစ်ပါတယ်ခင်ဗျာသုံးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုစိန်ဝင်းကိုဖိတ်ခေါ်ချင်ပါတယ်သတင်းစာဆရာကိုစိန်ဝင်းကိုစိန်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပါခင်ဗျာ
ကိုစိန်ဝင်းခုနကျွန်တော်ပြောလို့ပါ Facebook ရေးယူမှုနဲ့ပတ်သက်လို့ပေါ့တော်လေးပွဲစီသွားတယ်ဗျာဟိုကိုစိန်ဝင်းကိုတိုင်လူမှုကွန်ရက်မှာရေးထားတာလည်းကျွန်တော်သတိထားမိပါတယ်အဓိက VK နဲ့ပတ်သက်လို့ရောနော် Facebook ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ကိုစိန်ဝင်းအမြင်လေးကိုကျွန်တော်တို့ပြန်ပြီးတော့သိချင်ပါတယ်ခင်ဗျ။
Facebook ကတကယ်ဒီလိုမျိုးအကောင့်တွေပေါ့မြန်မာပြည်မှာဒီ hate speech နဲ့ပတ်သက်ပြီးတော့အကောင့်တွေများနေတယ်ဆိုတဲ့ဟာကိုတကယ်တော့သူတို့တတိချားမိတာ2015ဆက်ရပါဒါပေမဲ့လည်းထူးခြားနာမည်သူတို့လွှတ်ထားတာပေါ့နော်အဲပြီးခဲ့တဲ့နှစ်ကဆိုရင်တော်တော်အခြေအနေဆိုးဆိုးလေးဖြစ်ခဲ့တယ်2019ဒီနှစ်ကြာမှအရေးယူတယ်ဆိုပြီးတော့ဖြစ်လာ။ဘာကြောင့်ဖြစ်လာတာလဲဆိုတော့ရှင်းနေပါပဲ။သူကဒီဇူကာဘတ်ကိုဒီ American Congress ဆိုတော့နောက်ပြီးတော့ EU Parliament မှာတော့မေးတယ်။နောက် Singapore မှာသက်ဆိုင်နိုင်ငံတွေကမေးခွန်းတွေထုတ်လာကြတယ်။အဓိကတော့သူတို့ကတော့ဥပဒေပြဋ္ဌာန်းပြီးတော့ဒါကိုဘယ်လိုကင်ကွယ်မလဲပေါ့။သူတို့မှအနောက်တိုင်းနိုင်ငံတွေမှာအဓိကပြဿနာဖြစ်တာကတော့ဒီ Russia ကနေပြီးတော့တော့ YouTube ဝင်မှာဝင်ပြီး interference လုပ်တယ် Russia ထင်းချောင်းမှုကတော့ဒါကြောင့်ဒါကနေစပေါ်လာတာဒါပေမဲ့လည်းအဲ့ဒီမှာဖြစ်တဲ့ဟာကဒီမြန်မာပြည်ရဲ့ဒီရိုဟင်ဂျာအရေးဖြစ်နေတဲ့အခါကျတော့ဒါကိုလည်းမေးစရာဖြစ်လာတော့ Facebook ကတာဝန်ကြီးတာအဲ့တော့သူဒီနှစ်ပိုင်းမှာ live သူတို့တင်း live ခေါ်တယ်လူတွေခေါ်တယ်ဒါတွေဘယ်လိုကင်တွယ်မယ်ဆိုပြီးတော့ assessment တွေ live လုပ်တယ်တော်တော်များများလည်းသူတို့နည်းနည်း data တွေစုထားပြီးသားပဲဒါပေမဲ့အချိန်ကြိုက်ကဘာဖြစ်လာလဲဆိုတော့ဒီ UN ရဲ့အစီအစဉ်ကဒီမှာပြည်နဲ့ပတ်သက်ပြီးတော့ဒီတမရောဟောကြီးကဲနဲ့ကျန်တဲ့၅ဦးပေါ့နော်အလုံး၆ဦးကိုဒါအရေးယူဖို့ဆိုတဲ့ဟာထွက်လာတော့အဲ့ဒီ report ကြောင့်သူကဒီအရေးယူပြလိုက်ရတဲ့ဆိုတဲ့သဘောပါပဲ community standard ခုနကဟိတ်စပီးချ်မြောက်တဲ့ဟိုမြောက်လို့လားဆိုတော့အဲ့လိုကြီးပဲတော့လည်းမဟုတ်ပါဘူး။ဥပမာဖြင့်ဟိုဂျုံမင်းအောင်လိုင်းရဲ့အကောင့်ဆိုရင်အဲ့ဒါမဟုတ်ဘူး။ဟိုနောက် controversial ဖြစ်တာပေါ့။ဒီမန္တလေးကမစိုးရိမ်တိုက်ကိုဟိုတွားပြီးတော့အလူလုံးတဲ့ဟာကို तू ကအဲ့ဒါ content ကဒီ violate ဖြစ်တယ်ဆိုပြီးတော့ပြောတာကမှန်တော့ဥရတူနဲ့ချိတ်ဆက်ပြီးတော့ပြောတာအဲ့ဒါမျိုးတွေပေါ့နော်။တစ်ဖက်မှာလည်းဟိုငွေတာကြီးတို့ဘာတို့ကနေပြီးတော့ချိုးဖောက်တဲ့ဟာမျိုးတွေရှိပါတယ်ဟိုတရင် page အတူတွေပေါ့နော်အဲ့တော့ ့ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်သူတို့မှ data တွေကတော့ထုတ်ထားပြီးသွားပြီဒီသက်ကနေပြီးတော့ account တွေက IP တခုတည်းကနေလာတယ် coordinate ဟိုသူတို့ပူပေါင်းပြီးတော့ campaign တခု campaign လုပ်နေတယ်ဆိုတဲ့ဟာကိုသူတို့အဲ့ဒါတော့သိထားပြီးသားပ
ါဟုတ်ကဲ့အဲ့ဒါလေးနည်းနည်းလေးရှင်းစေချင်ပါတယ်ဆိုတော့ကဘိုးချုပ်မှုကြီးမင်း online တက်မလို့ကောက်ခွေးဦးစီးချုပ်ယုံဒီ account တွေတုံးနေတဲ့ account တွေတခြား account တွေနေတနေရာလေးကလာတဲ့ဆိုတော့သဘောလားဘယ်လိုမျိုးလဲခင်ဗျာ
အဲဒီသူကအဓိကတော့ဘိုဂျုံမူမင်းအွန်လိုင်းနဲ့ဂျန်နဲ့အကောင့်ကြီးရလို့အဲ့လိုလိုတော့ဟိုဟိုတမရတွေကလာတယ်လို့အဲ့လိုတော့တင်ပြကြကြမပြောဘူးအသေးစိတ်ကိုတော့သူတို့ဒီစက်တင်ဘာ16ရက်နေ့ report မှာထွက်လာလိမ့်မယ်နဲ့နောက်ပိုင်းမှာလေအဲ့စက်တင်ဘာနောက်ပိုင်းမှာထွက်လာမယ်နဲ့တူပါတယ်ဒါပေမဲ့ဘလို့ဖြစ်လဲဆိုတော့တေးကြတာတစ်ခုကအကောင့်အုပ်စုတစုရှိတယ်သူတို့အလုံးပေါင်း40 50လောက်ရှိရပါဘူးအဲ့ဒီအုပ်စုတစုကအဒီဒီရတဲ့ဟို IP တခုတည်းကနေပြီးတော့တွဲလာတာအဲ့ဒီမှာအသတင်းwebsite ဟိုသတင်း site ပုံစံမျိုးနဲ့လည်းရှိတယ်နောက်ပြီးတော့ဒီသတိပုဂ္ဂလပုံစံမျိုးတွေနဲ့လည်းရှိတယ်အဲ့ဒီဟာကတော့သူတို့အရင်လက်သေးတာတာရထားပြီးသားတာ
ဟုတ်ကဲ့အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်သွားတဲ့အခါကျတော့တချို့လှုပ်ဆောင်မှုတွေရုရှားခြေစိုက်တဲ့ VK သုံးမယ်လို့မြန်မာနိုင်ငံထဲမှာပဲတရားခွင်ရထောင်ပြီးတော့သုံးကြမယ်လို့ဆိုတဲ့ကိစ္စတွေလှုပ်ဆောင်မှုတွေလည်းရှိလာတယ်ခင်ဗျာအဲ့ဒါအဲ့တဲ့ရောက်မှုကတကယ်ပဲဖြစ်လာတိုင်းလားမြန်မာ user တွေကြားမှာ
အဓိကတော့ဒီဘက်ကိုပြောင်းသွားတာက Facebook ကနေပြီးတော့ ban လုပ်လိုက်တဲ့အုပ်စုနောက်ပြီးတော့ဒီ Facebook ကဝင်ချေပြီးဆိုတဲ့ဟာလက်ရာတွေပေါ်လာတဲ့အခါကျဒီဘက်မှာလည်းသူတို့တွေသိတယ်လေဟိုအဲ့တော့အများပြားတော့ far right ပေါ့ဟိုဒီလက်ရာဆောင်အုပ်စုဒီ how campaign တစ်ခုအနေနဲ့political campaign တစ်ခုအနေနဲ့တွားနေတဲ့အုပ်စုသူကအဲ့တော့တို့ဒီဟာမှမရလို့ရှိရင်ဟို VK ကိုတွားမယ်ပေါ့နော်အဲ့ဒါမျိုးဒါပေမဲ့ item သူတို့တွေမှလည်းသဘောကွဲတယ် VK ကိုတွားရင်မလုပ်မှာလည်းပေါ့တို့ရဲ့ UI ချက်ကဒီ Facebook မှာလူတွေကိုဟိုတွားမှုဖို့ပေါ့ VK တွားတော့မလုပ်ကြည့်ပဲဖြစ်မှာပဲဆိုတဲ့ဟာမျိုးအဲ့ဒီဟာလည်းကွဲနေတယ်ဒါပေမဲ့သူပြဿနာက VK ကိုတိုင်ကသူတို့ဟိုလုံးလို့မရတဲ့ဟာတွေလည်းရှိနေတယ်နောက်ပြီးတော့သူတို့အတွက်အကျိုးမရှိတဲ့ဟာ
ဟုတ်ကဲ့ကိုစင်ဝင်လိုင်းပြတ်သွားတယ်ခင်ဗျာကိုစင်ဝင်ကျွန်တော်ပြန်ခေါ်ပါမယ်ကျွန်တော်ကိုတွင်နေအောင်ဖိတ်ခေါ်ချင်ပါတယ်ဒီ CSU အဖွဲ့တွေကကိုတွင်နေအောင်ကျွန်တော်ကိုတွင်နေအောင်ကိုတော့အဓိကထားပြီးတော့ပြောစီချင်တာကတော့အခုမြန်မာ Facebook user တွေပေါ့နော်ပြောမှဆိုရင်လူမှုကွန်ရက်တုံးဆွဲတဲ့သူတွေခုနကကိုစင်ဝင်ပြောသွားသလိုပဲချို့တွေအတုတွေနဲ့တောက်လျှောက်တက်ပြီးတော့အုပ်စုလိုက်တွေလောက်တာမျိုးတွေရှိတယ်အဲ့တော့ဒီတုံးဆွဲနေတဲ့လူတွေကိုခြုံပြီးကြည့်လိုက်မယ်ဆိုရင်တကယ် general public လို့ပြောလို့ရလားလူလူကပြောလို့ရမလားဒါမှမဟုတ်ရှင်အစီအစဉ်တကျလုံနေကြတဲ့အင်အားစုတွေရှိနေလို့ကိုတွင်လင်းအောင်ယူဆလားဘလို့မြင်ပါလဲခင်ဗျယူဆရင်းနဲ့ပတ်သက်လို့
ကျွန်တော်မြင်တော့ဒီတကယ်လို့တည်ကျင်စိတ်နဲ့တုံးနေတဲ့လူတွေလည်းရှိလို့အဲ့လိုလူတွေကိုဟိုအတုံးချဖို့အတွက်ခုနလိုမျိုးရေချင်းရှိရှိနဲ့လုပ်တဲ့လူတွေလည်းရှိနေတယ်လို့ကျွန်တော်မြင်တယ်ဆိုတော့ဟိုကျွန်တော်ဒီမှာကဒီတုံးလျှောက်ကဒီဒင်းချက်နဲ့ပတ်သက်နေတာဒီအပိတ်ခံထားကြအောင်ကျွန်တော်ဟိုရှိဆိုးရိုးပိုင်းမှာဆိုရင်တော့ကျွန်တော်ကအစိုးရကသတင်းစာအစိုးရ TV ဒါပဲသတင်းရတယ်အဲဟိုဒါမှမဟုတ်လို့ရှိရင်ဒါဒီ BBC ရော VOA ရောအချင်းရတာခိုးကြောင်ခိုးဝဲနှထောင်းရတာပေါ့နော်အတီးတော့ရင်တော့ဒါဖန်ခံအခြေအနေမျိုးပေါ့အဲ့လိုအခြေအနေမျိုးကနေတော့မှဖွင့်တော့ပြီးတော့မှဒီလိုဟိုသတင်းတွေအများကြီးပါတယ်ဒီလို website ကြီးပေါ့နော်ဒီ social website ကြီးတစ်ခုရောက်လာတဲ့အခါကျတော့ပြည်သူတွေကအဲ့ပေါ်မှာဟိုအကျန်းဘယ်လိုခေါ်မလဲပျော်ကြရတာဒီမှာအများကြီးသိရတယ်ဆိုပြီးတော့ပေါ့နော် update တွေ night တွေဆိုပျော်ကြရတယ်ဆိုတော့ဒီကြိုင်နေတဲ့မှာပဲတကယ်တော့ဒီသတင်းတွေကဘယ်လောက်ထိ balance ယူထားလဲပေါ့နော်ထိကြီးဟိုခိုင်အောင်လုပ်ထားလဲဆိုတာကြီးကြတော့အဲ့ဒီ media literacy ကိုကြတော့အပြည့်အဝရဲ့ဒီကြိုင်နေတဲ့မှာမသိနေဘူးဆိုတော့အဲ့ဒီအပေါ်မှာအဲ့ဒီဟာကိုအမြတ်ထုတ်ဖို့အတွက်ခုနလူတွေကလည်းပေါ်လာတယ်ကြအဲ့ဒါကခုနနိုင်ငံရေးတွေမဟုတ်ဘူးနော်လူရေးမှာရောဒါတချို့ဆိုလို့ရှိရင်အဲဖောက်မယ်ဆိုပြီးတော့ဘာလို့အဲ့လိုမျိုးကြီးနော်ဟိုဒီလိုအမြတ်ထုတ်ခြင်းတွေကအများကြီးပေါ်လာတာပဲအဲ့ဒီအဲမှာမှအဲ့နိုင်ငံကြီးကတော့အကြီးအမားဆုံးနဲ့အထင်ရှားဆုံးနဲ့တစ်ခါတော့ပြောလို့ရှိရင်ဒါ MA လေးရှိရတာပေါ့နော်နိုင်ငံကြီးကစားဖို့အတွက်ကတော့ဘာသာရေးလိုပါလို့အဲ့ရှုထောင့်နေရာကြီးတွေမှာဒီကစားဖို့ပေါ်လာတဲ့ဟိုအုပ်စုရတယ်ရှိနေဆိုတာအမှန်မလဲပဲဆိုတော့ကျွန်တော်ပြောလို့ပဲလူတွေရဲ့ဒီစာလောင်နေမှုသတင်းစာလောင်နေမှုပေါ်မှာအမျက်ထုတ်ပြီးတော့ရေချက်မျိုးမျိုးနဲ့ဖွဲ့ရတာပေါ်လာပါပဲအဲ့အဲ့ထဲမှာကတော့နိုင်ငံကြီးနဲ့ပတ်သက်ပြီးဘာသာရေးပါကြအမျက်ထုတ်ဖို့နိုင်ငံကြီးရေချက်တွေနဲ့ပေါ်လာတဲ့အဖွဲ့မျိုးတွေရှိမှာပဲဆိုတော့ဒါကျွန်တော်ညီကြည့်လို့ရတယ်ဆိုတော့ဒီပုံမျိုးကတော့ရှိမယ်ဆိုတာဟိုမလွယ်ဘူးကျွန်တော်အနေနဲ့ကတော့ဒါမြင်လို့မရတဲ့ကိစ္စတခုကျွန်တော်အဲ့လိုပြင်နေတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကိုသူလင်းအောင်ဒီ user တွေကြားထဲမှာအခုကတော့အများစုကကျွန်တော်တို့ command လောက် Facebook ကတုံးကြတယ်တခြားဟာတွေလည်းရှိမှာ Twitter တွေရှိမှာခုနကပြော Russia VK လို့ဟာမျိုးရှိမယ်နော
်
ကိုပိုင်ကွန်ရက်တွေကလည်းဟိုးနှစ်နှစ်သုံးနှစ်မှာလောက်ခဲ့ဘူးတာမျိုးတွေရှိသွားတယ်လို့ကြားဘူးတယ်မြန်မာနိုင်ငံတဲမှာလည်း ဲ့တော့ဒါတွေရဲ့အောင်မြင်မှုအောင်ဘယ်လိုရှိလဲဒီကဒီဓာရီမာရဲ့ဒီဓာရီပေါ်မှာမြန်မာလူတွေရဲ့စိတ်ဝင်စားမှုအောင
်ကျွန်တော်ပြီးလောက်ပါဗျာဟိုမြန်မာပြည်မှာက Facebook ကဆက်ဆက်ပြီးပေါ်လာတဲ့ကလည်း Facebook ဖြစ်တဲ့အခါကျတော့နော်မြန်မာရဲ့ဟိုအကျင့်လာတယ်ပေါ့နော်အကျင့်တစ်ခုကလည်းကတော့မဖွင့်ပြိုးသေးတာလည်းပါတာပေါ့နော်အဒီတစ်ခုကအဆင်ပြေပြီဆိုရင်လည်းဒီတစ်ခုကိုပဲသူကဟိုပြုံပြီးဝင်လာတယ်ဆိုတော့ကျွန်တော်တို့ဒီမှာဟိုအားလုံးတော့ပြီးကြရတယ်ပေါ့နော်ကျွန်တော်ပြင်ပြီးတော့လက်ဟောင်းဆိုတော့လက်ဟောင်းမကြိုက်တယ်လက်တိလက်မခံဘူးဆိုတဲ့ပုံစံမျိုးပေါ့နော်ဆိုတော့ Facebook ကတော့ကျွန်တော်ထင်တယ်ဘလော့စင်မှာဒီလိုမှဒီ internet ကြီးခေစားလာတဲ့အချိန်မှာတခြားဟာတွေတိုးလို့မရတာ social media ပဲဗျအဲတခြားဟာတွေပေါ်လာရင်လည်းအဲ့ဒါတွေကလုံးဝတိုးလို့မရဘူးနော်ဒီကိစ္စရဟံမျိုးဆိုရင်အခုမှဒီအခြေချစ်တော့မှတာပေါ်လာတဲ့ဟာမျိုးပေါ့နော်ဒါတော့ဒီဒီမိနစ်တောင်မှဒီ FM မှာပြင်သွားတာကြားရတော့ MM Social ဆိုပြီးတော့ဒီကိစ္စ website တခုထောင်းနေပေါ့နော်ဒါမျိုးကြီးလုပ်ဖို့ဆိုပြီးတော့ဒါတော့ Facebook ကိုခုနကဒီနည်းနည်းဟိုအားနေသွားတဲ့အခြေမျိုးမှာဝင်လာတဲ့ဟာမျိုးပဲဖြစ်နိုင်တယ်ဘယ်လိုလဲမှာရှေ့ပိုင်းမှာတော့ဒီ Facebook ကလွှမ်းမိုးမှုကတော့အကြီးပဲဗျာ Facebook ကိုပဲလူတွေကတုံးတယ်နော် Twitter လို့ပါလို့ကြောက်ရလဲအများကြီးရေးလို့မရတာလို့နောက်ပြီးဒီ language ပိုင်းဆိုင်ရမှာပေါ့နော်အဲ့ပြဿနာတွေပဲရှိရခါကျ Facebook ကတော့တော်တော်များများတုံးတယ်အဲနောက်ပြီးတော့ချက်ချင်းဘာဖြစ်တယ်ဆိုတက်ပုံရိုက်တင်ချက်ချင်းပြီးပေါ့နော်ဒါမျိုးတွေဆိုတော့အဲ့အဲ့ပုံမှာတော့လူတွေအများကြီးပဲဟိုတုံးဆွဲပြီးကြိုက်ကြတဲ့ပုံတော့တွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥယျာထွန်းဖိတ်ခေါ်ကြပါမယ်ခင်ဗျာဥယျာထွန်းကတော့ရှမ်းပြည်နယ်ဘက်ကနိုင်ငံရေးလီလာသုံးသက်တူတူဖြစ်ပါတယ်အရင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောက်တူလည်းဖြစ်ပါတယ်ဥယျာထွန်းခုနကကိုစင်ဝင်ပြောထားတဲ့ချက်ကိုတုံးနေအောင်ပြောထားတဲ့ချက်ပြောထားတဲ့အထဲဒီမှာသဘောမတူတာဖြစ်ဖြစ်လက်ရှိအခြေအနေဒီ Facebook ရဲ့ရေးမှုနဲ့ပတ်သက်လို့ဥယျာထွန်းအမြင်သိကြပါတယ်
အဲခုနပြောသွားတာလေတော့ယူရကသဘောတူပါတယ်အဲဒီ Facebook ကအရေးယူလိုက်တဲ့ဒီကာကွယ်ရေးဥပဒေချုပ်နဲ့အဲတချို့ website တွေတချို့ account တွေတိစားကြတော့ဟိုခုနပြောသလိုပေါ့ဟိုသူတို့ community standard နဲ့မညီလို့ဆိုတာတဲ့နိုင်ငံရေးအရာဒီလက်ကိုလိုက်တာပေါ့ဆိုတာကတော့ဟိုဟိုဒီကတမကမှာကျွန်တော်တို့လူ့အခွင့်အရေးကော်မရှင်ရဲ့ report ထွက်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီကာဝေးဦးကြီးချုပ်အပါအဝင်ဟိုဘိုးချုပ်ဟိုတာဝန်ရှိတဲ့စစ်ကောင်းဆောင်တွေကိုဟို ICJN ပြင်တင်ဖို့ဆိုပြီးတော့ထွက်လာတဲ့အခါကျတော့အဲဒီဟာနဲ့တပြိုင်တည်းထဲမှာအဇီကာဘတ်ကလည်းသူ့ကိုဒီအမေရိကန်စစ်တော်ကခေါ်ပြီးတော့ကြက်ထားတဲ့အခါကျတော့သူကဒါကိုကျိုးပြီးတော့သူ့အတွက်လည်းကာဝယ်လိုက်တယ်လို့ကျွန်တော်တော့မြင်ပါတယ
်
။ဒီကဲတဲ့ကာလတုန်းကသူ့ကိုဒီဖြစ်တော်ခေါ်ပြီးတော့တက်တဲ့အချိန်မှာကျွန်တော်နိုင်ငံနဲ့ပတ်သက်ပြီးတော့ဟိုနည်းနည်းလေး focus လုပ်ပြီးတော့မေးရရှိတယ်လေ။အဲ့အချိန်မှာသူကအဝင်ခံထားတာရှိတယ်။သူနည်းနည်းအဲ့ဘက်မှာဘဝနိုင်ငံဒီမှာနိုင်ငံဘက်မှာဒီအာရုံစိုက်မှုငဲသွားပြီးတော့ဒီချိုးရင်းရရှိတာကိုသူသိပါတယ်။ဒီမှာအဲ့ဒါကိုပြင်ဆင်ဖို့အတွက်လည်းဆုံးဖြတ်ထားချက်ရှိရတယ်လို့ခရီးပေးထားတာရှိတယ်။ဆိုတော့အဲ့ဒါကိုသူလုံလိုက်တဲ့သဘော
ကျွန်တော်ဦးရထွန်းနောက်တစ်ခုမေးချင်တာကဒီကိစ္စနဲ့ပတ်သက်ပြီးတော့ဟို Facebook ကိုကန့်ကွက်ဖို့ဆိုပြီးတော့လွှတ်တော်မှာအစိုးတင်သွင်းတဲ့အထီတော်ဖြစ်သွားခဲ့တယ်ခင်ဗျာ။အဲ့တော့ပြောမဆိုရင်ဒါကြီးကနိုင်ငံရေးအတော်ကြီး impact ဖြစ်သွားလို့လား
။ကျွန်တော်မြန်မာနိုင်ငံလွှတ်တော်မှာလား
။ဟုတ်ကဲ့မြန်မာနိုင်ငံလွှတ်တော်မှာပြောတာပါဟိုချက်ခိုင်ရမတူကတင်တာရှိတယ်ဒါပေမဲ့မအောင်မြန်မာဘူးဒါပေမဲ့ခုနပြောလို့အဲ့လောက်ထိဟိုကန့်ကွက်ရလောက်ထိအဆိုထိတင်လောက်အောင်နိုင်ငံရေးရ impact ရိုက်ခတ်မှုကတော့ကြီးသွားခဲ့လို့လား
အဲ့ဒါလို့တော့မဟုတ်ဘူးဒီကသူတို့တင်တဲ့သဘောကတော့ဒီ Facebook ကိုအဲ့ဒါလို့ပိတ်လိုက်တဲ့ဥစ္စာဟာဒီတမ္ပတော်ရဲ့ဂုံသိက္ခာကိုလည်းထိခိုက်တယ်တမ္ပတော်ကဒီကာဝေးဦးကြီးချုပ်တို့တမ္ပတော်ကာဝေးဦးချုပ်ယုံတို့ကတင်တဲ့ဟာတွေမှာလည်းဘာမှဒီဟောပေါ့နော် community standard တွေချိုးပေါက်တာလည်းမရှိဘူးဒါကြောင့်မို့ဒီဥစ္စာကိုအစိုးရကလည်းဒီကိစ္စမှာသူတို့စနစ်မပါဘူးဆိုတာကိုပို့ပြီးတော့ရှင်းလင်းမြင်တာအောင်အစိုးရအနေနဲ့လည်းဒါကိုကန့်ကွက်ကြောင်းဆိုတဲ့ဟာမျိုးဒီထောက်ပြန်ပေးဖို့ဆိုပြီးတော့အဆိုတင်တာပေါ့ဗျာအဲ့ဒီအဆိုကအရှင်းမင်းမရဘူးပေချခံလိုက်ရတယ်လို့အဲ့လိုကျွန်တော်နားလည်ပါတယ်ဗျာ
ဟုတ်ကဲ့အခုကအဲ့ပြဿနာကလည်းဒီမေကုန်းကစစ်တပ်ဘက်ကလည်းအစိုးရတာဝန်ရှိသူတွေကိုမေးရလို့သိရပါတယ်ဒီကိစ္စဘယ်လိုဖြစ်လဲပေါ့နော်ဆိုတော့ကအစိုးရများပတ်သက်နေတာအစိုးရကလည်းဒီလူမှုကွန်ရက်ဆောင်ကြီးဟိုဟာအဖွဲ့စည်းပိုင်းဖွဲ့ထားတဲ့ခါကျတော့ဦးရထွန်းမြင်ရောဘယ်လိုသဘောပေါက်ပါလဲတက်ကအနွေတွေကြီးပဲခုနကပြောလို့အကောင့်တွေပိတ်ခံရတဲ့ကိစ္စအစိုးရနဲ့ရောပတ်သက်နိုင်လို့လား
အစိုးရနဲ့တော့ဒီဟိုဟာနဲ့ Facebook တင်းနဲ့ကတော့တော်တော်လေးညင်းညင်းဒီဆိုရှယ်မီဒီယာဆောင်ကြည့်နေကြတာလေဆောင်ကြည့်နေကြတာဆိုတော့ဒီအဖွဲ့ကဟိုဟာအစိုးရရဲ့သဘောထားဒါမှမဟုတ်လေအဲဆောင်ကြည့်တဲ့အဖွဲ့ကဗမာ
သာဓမာစကားတတ်တဲ့အဖွဲ့ရဲ့သဘောထားမပါဘဲနဲ့ဟိုအမေရိကန်မှာရှိတဲ့ဒီကဘတ်တိုကနေပြီးတော့အဲဒီဟိုပေါ့ပြည်သန့်လောက်လိုက်တယ်ဆိုတာဒီလိုတော့မဖြစ်နိုင်ဘူးလို့ထင်တယ်။ဘာကြောင့်ဆိုတော့နားလေတဲ့လူတွေမှဘယ်အကောင့်တွေကဘယ်လိုတွေရေးနေတယ်ဘယ်အကောင့်တွေကဘာတွေပြောနေတယ်ဆိုတာကိုသိနိုင်မှာ။ဒါမှမဟုတ်ဒီတိုက်တွန်းချက်မပါဘူးဆိုရင်တော့မှသင်္ကြန်သဘောထားပါညာမေးတာပါညာတော့ရှင်းကောင်းရှင်းနိုင်ပါလေ။
โอเคครับ
ตัวนี้เนี่ยน้ําไม่เลยน
ะโอเคครับจนโหอู้เยทุนอู้เซิงวินกูตัวนี้เอาลีไลน์มาขณะนี้ไปออกครับจนชูคอลลาร์นี่ขอไปมั้ยกูอ๋อซอชื่อบาล่ะครับเนี่ยลีไลน์มาก้องซอจ้าบาล่ะ
โอเค
จ้าบาโอเคก้องซอดีเคสเนี่ยปะทะไปแล้วดี Facebook อเยอยู่หมู่เนี่ยปะทะแล้วเกียร์เนี่ยปะทะก้องซออเมียนลีโตตลอดเลยပြောเลยได้
โอเคเดี๋ยวปฐมอุดมก็တော့ดิจนပြောจนน่ะ Facebook เนี่ยดิตัวทุบเปลี่ยนแกปอนเนาะ remove ไม่ลงไล่တယ်ปอนဆိုတော့ဒီ group ဖယ်ရှားလိုက်တယ်ပေါ့အကောင့်တွေနဲ့ဒါနဲ့ပတ်သက်ပြီးသူရဲ့ကြေညာချက်မှာလည်းသူတို့ရေးထားတယ်ပေါ့နော်ဒီ UN ရဲ့ဒီ finding mission ပေါ့အဲ့ဒီရဲ့တွေ့ရှိတဲ့ဥစ္စာတွေပေါ့နော်အဲ့ဒီမှာဘယ်လိုပြောမလဲ evidence ဆိုတာအထောက်အထားတွေတွေ့ရှိခဲ့တယ်အဲ့ဒီတစ်ဒီဟာတွေကိုသူတို့ကနေပြီးတော့ထပ်ပြီးတော့ဘယ်လိုတင်တော့တားကြည့်ရအောင်လဲပေါ့နော်ဒီ target တွေကိုအတုံးချပြီးတော့လှုပ်ဆော်တာတွေဟာလာကျွန်တော်တို့ဒီဘယ်လိုပြောမလဲအမုန်းတရားတွေအဲအဲ့ဒါတွေကိုတို့အနေနဲ့တားဆီးသွားမယ်ဆိုပြီးတော့တို့အထောက်ထားတွေနဲ့တပ်ပုံတွေနဲ့ပေါ့နော်အဲဥပမာဟိုကျွန်တော်မြောက်ဒီ channel page တို့နောက်ပြီးတော့ Twitter ရဲ့ magazine ရဲ့ page တို့အဲအဲ့ဒါတွေမှာတို့ဘာကြောင့်ဒီအကောက်တွေပိတ်လိုက်ရလဲဆိုတာတွေအချို့ဒီကောက်လို့ပြီးတော့တို့တပ်ပုံတွေနဲ့ပေါ့နော်ကြာထားတာရှိတယ်ဆိုတော့ကျွန်တော်မြင်တာကတော့တို့ဂျိုးချောင်းစီပြောကြတယ်ဒါတို့ထုတ်ပြန်ပြီးတော့ဒါသူတို့လောက်သွားတယ်ဆိုတော့ကျွန်တော်မြင်ပါတယ်ပေါ့နော
်ဟုတ်ကဲ့ခင်ဗျကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်ဥစန်းတင်ကမင်းဘူးပါပါလေဥစန်းတင်တို့ပြောလို့ရပါလေမင်းမြန်းချင်လည်းမင်းမြန်းလို့ရပါတယ်ခင်ဗျအ
ဲကျွန်တော်မြင်ပြောရင်ကျွန်တော်က Facebook ကကိုကကျွန်တော်တို့ဟွာဟိုနှိတ်ကွတ်တယ်လို့ကျွန်တော်ကတော့ထင်တယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့အခု Facebook လေးတွေဖွင့်တဲ့အခါမှာသူတို့ဒီ Instagram ကနေပြီးတော့အင်နာဂျီဖနက်ဆိုပြီးတော့တခါတည်းဖရာရုပ်ပုံကြီးနဲ့ထုတ်တာတို့ဒါရွာတော့မှတခါတည်းခုကောင်းနေဟိုလိုလို့ဒီလိုလို့ပြင်လာလေးတို့ကျွန်တော်ပြင်လာလေဒါမှမဟုတ်ကျွန်တော်တို့ကနေပြီးတော့အဲ့လိုပြန်လုံနေတဲ့အချိန်ကျတော့ကျွန်တော်ကလက်တွေ့တင်မှုတယ်မောင်စုရှင်ဆိုတဲ့အကောင့်နဲ့ကျွန်တော်တင်မှုတယ
်ဟုတ်ကဲ့
အာကုလသမဂ္ဂမှာဒီရက်2019ကကုလသမဂ္ဂမှာကျွန်တော်တို့ဟိုဟာကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကနေပြီးတော့သူတို့ဘက်ကနေပဲပြောနေတယ်အဲ့ဒါငါတို့ရမမကြီးမင်းတို့ငါ့ကိုမယုံနဲ့ဆိုပြီးကျွန်တော်အကြမ်းမြင်စမ်းတင်ဆိုပြန်လိုက်တယ်။ပြန်လိုက်တဲ့အခါကျတော့အဲ့ဒါဘလို့ဖြစ်ဆုံးဆိုတော့ပြည်ပမှာ99တီအောင်ရောက်ပြီးတော့ပြစ်ကြတော့ကျွန်တော်ကိုလိုင်းမော့ကိုအတက်မခံ။အဲ့ဒါဆိုကျွန်တော်ကဒီဘက်ကလည်းလိုက်မရှိသေးဘူးကျွန်တော်အဲ့လို
ကျွန်တော်ခုနကကူးစမ်းတင်ကိုပြန်မေးချင်ပါလေခုနကပြောတဲ့ဗုဒ္ဓရုပ်ပွားတော့တုံးတယ်ဆိုတဲ့ကိစ္စ Facebook ကတင်တာလား Facebook ကိုတုံးနေတဲ့လူတွေကတင်တာလား
သုံးနေတဲ့လူတွေကတင်တာလေသုံးနေတာလေအဲ
့တော့ကျွန်တော်ရှင်းပါပြီအဲ့သုံးနေလူတွေတင်တဲ့ကိစ္စဆိုတော့ Facebook ကတော့ तू ကလူတိုင်းအားလုံးတင်နိုင်တဲ့ဟာမျိုး तू ကဖြန့်ထားတာကိုအဲ့တဘောပါအဲ့တော့ကျွန်တော်နောက်ထပ်သရရှိတူဖိတ်ခေါ်ချင်ပါတယ်ကုကျော်ဆူတူနဲ့ဆွေးနွေးမြင်မြန်လို့ရပါတယ်ခင်ဗျာ
အာဟုတ်ကဲ့ခင်ဗျာဟို Facebook မှာကခုကဟိုဒီစစ်တမ်းပိုင်းနေလိုက်တာကြာတော့ကျွန်တော်ဒါကတော့ तू တို့ဖိတ်ခါရှာတဲ့တမန်ဟိုတပေါ်ထင်တယ်နောက်တစ်ခုကဘာလဲဆိုတော့ဟိုဟိုကုလသမဂ္ဂရဲ့ဟိုဟာကြော်ညာရှင်းတဲ့သူက80နောက်ဆင်းဆိုတော့ဒီရဲ့နောက်ကွင်မှာသူတို့နိုင်ငံရေးပြောကလည်းဟု
တ်ကဲ့
Okay. community တို့အမုန်းစကားတို့ဆိုတဲ့ဟာပေါ့
Okay.
Facebook ကရှင်းလင်းပြသားတဲ့အထိပ်ပြဖွင့်ဆိုရှင်မရှိဘူးသူတို့လိုရာဆွေးပြီးလုပ်တဲ့သဘောရှိတယ်အဲ့ဒါတဘာဝမကြဘူးလို့ကျွန်တော်မြင်တယ်ဗျ
ဟုတ်ကဲ့ခင်ဗျအခုကျော်သူကျေးဇူးပါကျွန်တော်ဟုတ်ကဲ့ကျွန်တော်တော့ဟိုပင်တိုင်းဆွေးနွေးလူရလူပြန်လှည့်ပေးကြပါလေကိုစိတ်ဝင်းကိုကျွန်တော်ပြန်ပေးကြပါလေကိုစိတ်ဝင်းခုနကပြောသွားတဲ့အထဲမှာကြားမိမှာပါအဲ့တော့ Facebook ရဲ့အခုအရေးယူမှုကနိုင်ငံရေးများသိဆန်နေပြီလားနိုင်ငံရေးရည်တည်ချက်များဖြစ်နေရလား
အဲဒီလိုဟို Facebook ကဒီ filter လုပ်တဲ့ဟာပေါ့နော်ဒီပြန်ပြီးတော့ဖြုတ်ချတာတို့ဘာတို့ဟာအဲ့ဒါကနှစ်ခုနှစ်ပိုင်းရှိတယ်အခုလက်လက်တော်မှာပေါ့သူက
เออกูเซวิน
ไลน
์โอ้จ้าวอีโอเคจ้าวโอเคจ้าวอีจ้าวอีจ้าว
โอเคไอ้มาคีย์เวิร์ดเนี่ยตัวเฟซหลุดได้หาชื่อเนี่ยกูตัดมาหาได้คีย์เวิร์ดปรมาสัพပြောอ่ะเนาะโหแบ็คกราวด์ก็เปลี่ยนပြောอ่ะเนาะปรมาสัพอ่ะจริงมาดีนี่ทําไมพี่อ่ะตัว Facebook มาดีเมียนมาตะกาเนี่ยปัด
กูเซวินไลน์ไม่กล้าอู้จริงเนี่ยจนไลน์แจ็คไลน์จ่อไปจนกูตื่นเล่นอ่ะเปลี่ยนไปจริงมาเลยกูตื่นเล่นอ่ะ ကြားလားမသိခင်ဗျဟုတ
်ကဲ့ပြော
ပါကိုတင်းအောင်ခုနကမေးတဲ့မေးခွန်းနဲ့ဆက်ဆက်လို့ပါပဲခုနတော်တော်ရှင်နေပြန်ဆွေးနွေးတာကြားမိမှာပါ Facebook ရဲ့ရေးယူမှုဟာနိုင်ငံရေးဆန်လွန်နေတယ်ဆိုတော့ဒီပေါ်မှာသူတို့ရဲ့မှတ်ချက်တွေနဲ့ပတ်သက်လို့ဗျာများဆွေးနွေးလို့ပါလေ
ကျွန်တော်ကနိုင်ငံရေးဆန်လွန်နေဆိုတာလေသူကဟိုကျွန်တော်ဒီဘယ်လိုခေါ်မလဲဌာနတွေမှာတော့မှာဒီဟိုအပြည့်ရှိလားမရှိလားတကယ်ဖြစ်ပွဲဖြစ်တဲ့ဝန်ထမ်းမျိုးဆိုရင်တော့ suspend ချတာဆိုရှိတယ်လေအဲ့သူ့ကိုဒီ department inquiry ပေါ်ဆိုဒီလိုစုံစမ်းမှုလုပ်နေတဲ့ချိန်ဆိုရင်သူ့ကိုဒီတောင်းရနေခဏရက်ထားရအောင်လို့လုပ်တယ်ဆိုတော့ကျွန်တော်အဲ့လိုမျိုးဟိုဖြစ်သွားတယ်လို့ကျွန်တော်ထင်တယ်ဒါဆိုခုနကကုလသမဂ္ဂကဟိုချက်လက်ချက်ဖွေးအဖွဲ့ကဒီလူဒီလူတွေကတော့ဒီလူခွင့်ချိုးပေါက်ထားတယ်လို့ယူဆရတယ်ဒီလူမျိုးစစ်ဆေးမှုတင့်တယ်လို့ပြောလိုက်တဲ့အခါကျတော့ဒီလူမျိုးတယောက်ကို Facebook ကသူ့ရဲ့ဒီ network ဒီမှာပေးသုံးတဲ့ဟာကိုသူကဟိုဆက်ပြီးတော့ခွင့်ပြုတယ်မပြုတယ်ဆိုတာကိုသူဆုံးဖြတ်ပြီးတော့မှမပြုတယ်ဘူးလို့ဟိုစဉ်းစားလိုက်တဲ့ဟာမျိုးဖြစ်သွားလိမ့်မယ်ဒါလည်းတစ်ခါပြန်ကြည့်ရင်တော့သူကနိုင်ငံကြီးဆန်တယ်လို့သူတော့မြင်တာပေါ့ဗျာဆိုတော့ဒါမဲ့ဒါကတော့ဟိုကျွန်တော်ထင်တယ် Facebook မှာကအဲ့လိုဆုံးဖြတ်တဲ့ဟာမျိုးကိုကျွန်တော်ကဟိုနည်းနည်းပြပြောလို့ခက်လိမ့်မယ်ထင်တယ်သူ့အနေနဲ့ကလူခွင့်ချိုးပေါက်ပါတယ်လို့ဟိုဆွဆဲခံရတဲ့လူတယောက်ကသူကဟိုခြေချာကြီးအားဖြင့်ရဆိုင်တဲ့ပုံစံမျိုးလုပ်တယ်ကျွန်တော်ကတော့အဲ့လိုမျိုးမြင်နေပါတော့เนาะခဏနောက်ပြီးတော့ခဏဒီဟိုသူတို့ရဲ့လေးလာထားမှုတွေမှာလည်းခဏ hate speech ဆိုတာတို့ရှိနေတယ်ဆိုတာမျိုးတွေတော့တွေ့ရတဲ့ဟာမျိုးတွေတော့ဟိုသူတို့လည်းတင်ပြထားတာရှိတယ်ဒါပေမဲ့ဟိုသူတို့ဒီထက်ပိုပြီးတော့တင်ပြဖို့တူတာကခဏတကယ်ဒါကဒီခဏဒီအချက်လက်ရှာဖွေရေးကော်မရှင်ကထုတ်ပြန်လိုက်တာကအဲဒီပုံချုပ်ကကျွန်တော်ထင်တယ်၄ရက်လား၅ရက်လားအဲ့လောက်ကိုပဲထုတ်ပြန်လိုက်တာ
6ရက်ပါဟုတ်ကဲ့
အခုသူတို့ page လိုက်တဲ့ website တွေနဲ့ account တွေကဒီခဏပုံချုပ်တွေနဲ့ဘယ်လောက်ထိဆက်ဆက်မှုရှိလဲဆိုတော့သူတို့ကပြပြဆက်ဆက်ထုတ်ပြန်လို့တော့လိမ့်မယ်ဒါပေမဲ့သူတို့ကရှိတာကစက်တင်ဘာ15ရက်နေ့မှာတော့သူတို့အသေးစိတ်ထုတ်
ထုတ်ပြန်မယ်ပြောပါဟုတ်ကဲ့ကျွန်တော်လည်းကိုစိတ်ဝင်းကိုကျွန်တော်နောက်ဆုံးလေးမေးခွန်းလေးတစ်ခုမေးချင်တယ်ကိုစိတ်ဝင်းကြားလားမသိခင်ဗျဟု
တ်ကဲ့ကြားပါတယ်
အခုလိုရေးယူလိုက်တဲ့ကိစ္စက Facebook ကနေပြီးတော့ဒီအမုန်းပွားနေတဲ့ဇာတ်တွေကိုနှိမ်နေရမှာဘယ်လောက်ထိတကယ်တမ်းထိရောက်ဖြစ်ရလားကိုစိတ်ဝင်းမြင်သိကြပါလဲ
လောလောဆယ်မှာတော်တော်ယော့သွားတယ်ခင်ဗျာဒီအမုန်းဇာတ်ပွားတာတွေတော်တော်ဒီကိုထိမ့်လိုက်နိုင်တယ်အဲသို့တော်လည်းပဲတစ်ဖက်မှာလည်းဒီအုပ်စုကဒီလိုမျိုးလုံနေတဲ့အုပ်စုကကျွန်တော်ထင်တယ်
အဲကိုစိဝင်းဖုန်းကတိတ်လိုင်းမကောင်းခင်ဗျာကျွန်တော်ချိန်လဲဆစ်သွားပါပြီကျွန်တော်အဲ့တော့အဓိကပါဝင်ဆွေးနွေးပြတယ်ကိုစိဝင်းကိုတူလင်းအောင်ဦးရထွန်းနဲ့ကျွန်တော်တို့ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒဲရဲ့လိုင်းအစီအစဉ်ကိုဒီမှာပဲညနာခွင့်ပြပါခင်ဗျာ
ကိုတာညုံဆွေးနွေးတင်ဆက်တဲ့အင်္ဂါညဒဲရဲ့လိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်ရှင်
အမေရိကန်တရားရုံးချုပ်တရားသူကြီးနေရာမှာအဒီပြုခံဖို့ Brett Kavanaugh ကိုအထက်လွှတ်တော်အတွင်းဒီကနေ့စတင်ကြားနာရမှာသူ့ကိုရွေးချယ်မှုပေါ်ကန့်ကွက်သူတွေကအော်ဟစ်ဆန္ဒပြကြပါရတယ်။ဒါအပြင် Kavanaugh အနေနဲ့အေမီရောမှာတာဝန်ထမ်းဆောင်စဉ်အတွင်းဆောင်ရွက်ခဲ့မှုမတန်းတွေကိုလူသိရှင်ကြားထုတ်ပြန်တဲ့အချိန်ထိဒီအဒီပြုခံဖို့ကိစ္စကိုစိုင်းထားဖို့ဒီမိုကရက်တရဲ့ကြိုးပမ်းမှုကလည်းမောင်းမြင်ဖြစ်နေတာပါ။အရင် Republican သမ္မတ George W. Bush လက်ထက်မှာကေဗင်နာဟာအတွင်းဝင်ရာထူးတာဝန်ထမ်းဆောင်စဉ်ဆောင်ရွက်ချက်မှတ်တမ်းတွေကိုသမ္မတထရမ့်အစိုးရအရာရှိတွေကထုတ်ပြန်မပေးတဲ့အပေါ်ဒီမိုကရက်တွေကကန့်ကွက်နေကြတာပါဒီဆောင်ရွက်ချက်တွေကိုတိမသာအဲ့ဒီပေါ်မေးခွန်းထုတ်နိုင်မှာဖြစ်တယ်လို့လည်းဒီမိုကရက်တွေကပြောပါတယ်ခင်ဗျာ
တရင်ချင်းကိုကိုကွန်အောင်ကကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ပီတာဟာဒလီဖြစ်ပါတယ်အခုဟိုအရေးပေါ်သတင်းကြေညာစရာတခုရှိတဲ့အတွက်ကိုအောင်အောင်ကဆက်ပြီးတော့ပြောပြပေးပါမယ်
။တဘုံနေထိန်းချုပ်ထားတဲ့အီတလီပြည်နယ်ကိုပြန်သိမ်းယူရေးဆီးရီးယားရဲ့ဆက်စည်ရေးပေါ်ထောက်ခံကြောင်းရုရှားကဒီကနေ့မှပြောဆိုလိုက်ပါတယ်။အီတလီဘာအကြံဖက်ဝါရခွန်ရနေရဖြစ်ပြီးဆီးရီးယားပြည်ပခအတွက်နိုင်ငံရေးအဖြစ်ရှားရမှာစံကြာစီတဲ့အရာဖြစ်ကြောင်းရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကဆိုပါတယ်။အာဖဂန်နစ္စတန်တာလီဘန်ရဲ့မဟာမိတ်ဖြစ်ပြီးတော့ကြောက်ရွံ့စရာအကောင်းဆုံးအဖွဲ့ဖြစ်တဲ့ဟာကာနီကွန်ရဲ့တည်ထောင်သူဟာကလာချာရှင်နာမကျန်းဖြစ်ပြီးတဲ့နောက်တည်ဆုံသွားပြီလို့တာလီဘန်ဖွဲ့ကပြောပါရယ်တာလီဘန်ပြောခွင့်ရဇဘီအူလာမူဂျာဟစ်ကဂျူလာလာဒင်ဟက်ကနီတည်ဆုံကြောင်းအတည်ပြုပြောကြားလိုက်ပြီးသူ့ရဲ့ဂျီဟတ်တဲ့ရုံးကန်လှူရှာမှုအတွက်ချီးကျူးဂုဏ်ပြုပြောဆိုခဲ့ပါရယ
် VOE American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတူမီတာ25 32 51တို့ကနေပြီးတော့အသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအပိနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမမြတ်သင်းအောင်ပါ
This program has come to you from the Voice of America, Washington.